Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှိများရှင် VOA American တန်ခါနေ2022ခုနှစ်မေလ14ရက်တောက်ချာညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မဆုမမတောက်ချာညအတွက်တော်ရရှိနေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့စေအုပ်ချုပ်ရေးထုတ်ပြန်ထားတဲ့ချင်းပြည်နယ်မင်းတပ်မြို့မှာဒီကနေ့မှလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပြီးတော့စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့အဓိကထားတိုက်ခိုက်တဲ့အတွက်ဒေသခံတို့သေဆုံးပြီးတချို့ဒဏ်ရာရခဲ့ပါတယ်
တဲ့ကိုရက်ချင်းဒီကဒီနေ့မနေ့ဆက်လက်ပြစ်ခတ်နေကြတယ်ပေါ့နော်တောက်တော့လာတော့တဲ့ကိုရက်ဖြစ်နေတော့ပဲမြို့ရှိတဲ့ပေါ်တော့ကောက်ကောက်နာပေါ့လေအဲဒီတင်တဲ့မှာလည်းမြို့တွင်းပါတဲ့ကြီးတွေနဲ့ဆန့်ဖြစ်နေတယ်ဒီနေ့ဖြစ်ကုန်
ချင်းပြည်နယ်မင်းတပ်ကတိုက်ပွဲအခြေအနေနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပြီးတော့ဒီကနေ့ရန်ကုန်မြို့အပါအဝင်နိုင်ငံတဝန်းဆန္ဒပြပွဲတွေနဲ့ဖြိုခွဲမှုအခြေအနေတွေအကြောင်းနောက်ကချင်ပြည်နယ်တွင်းကစစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်တို့ရဲ့တိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့အတူမီတာကမဆောင်ရင်မီးဖြတ်မယ်လို့ကြေညာထားတဲ့ကြားကပဲမဆောင်ဘူးဆိုတဲ့ပြည်သူတွေရှိနေတဲ့အကြောင်းသတင်းနောက်မြန်မာနိုင်ငံကကိုဗစ်ကာကွယ်ရေးနဲ့ကာကွယ်ဆေးထိုးလုပ်ငန်းရဲ့နောက်ဆုံးအခြေအနေထိုင်းနိုင်ငံရောက်မြန်မာတချို့ကိုဗစ်ကူးစက်ခံရတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းသတင်းပတ်ဆင်ခန်းတွေဖြစ်တဲ့အမျိုးသမီးခန်းနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့တောက်ချာညအတွက်ထိတ်တဲရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။မြန်မာစစ်ကောင်စီကအကြမ်းဖက်နေနေမှုတွေနေရောညပါအိမ်ထဲထိဝင်ပြီးတော့တရားလက်လို့ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်ဆန္ဒပြပေါ်တဲ့အရှင်ရော့သွားခဲ့ပေမဲ့အခုနောက်ပိုင်းတချို့သပိတ်ပွဲတွေမှာလူပိုများလာပါတယ်။လုံခြုံရေးတင်းကျပ်လာတဲ့ရန်ကုန်မြို့မှာရှားနဲ့ချီတဲ့လူငယ်တွေအလုံးမြို့နယ်မှာပျောက်ကြားသပိတ်စုဝေးပြုလုပ်ခဲ့ပါတယ
်။
မင်းပိုင်းမဲ့ကြတဲ့သပိတ်ပွဲဟာမြို့နယ်ဆောင်ကသပိတ်စစ်ကြောင်းတွေလာပြီးတော့ပူပေါင်းခဲ့တဲ့အတွက်အရင်နေ့တွေကတည်းကပိုးပြီးတော့လူများလာတာပါစေအုပ်ချုပ်ရေးကျင်းညာထားတဲ့လိုင်ကာယာအပြင်တောင်နဂုံမယန်ကုန်းကမာရုံမြို့နယ်တွေမှာလည်းလူငယ်တွေဥဆောင်ပြီးတော့ပျောက်ကြားသပိတ်တွေလုပ်ခဲ့ကြပါတယ်နေရီဖက်မှာဆိုရင်တော့နေ့စဉ်လာလျှောက်ချီတက်ရင်စစ်ကောင်စီကိုအာခံနေကြတဲ့မန္တလေးဖားကန့်တဝဲလောင်းလုံမြို့တွေမှာဒီကနေ့လည်းလူရချီပါဝင်သပိတ်မောက်ခဲ့ကြတာပါကျောင်းမဲမြို့ကလမ်းလျှောက်သပိတ်ကိုစစ်ကောင်စီတပ်တွေကဖြိုခွင်းခဲ့ပေမဲ့ညနေပိုင်းမှာလူပြန်စုပြီးတော့ဆန္ဒပြခဲ့ကြပါတယ်။မိုးညင်း၊မြစ်ကြီးနား၊မိတ်ထီလာ၊နှမ်ခမ်း၊ရွှေဘုံနဲ့ရေဦးမြို့တွေမှာလည်းဆိုင်ကယ်သပိတ်၊ကြောက်ကြသပိတ်တွေဆက်ရှိနေပါတယ်။မနေ့ကပဲစေအုပ်ချုပ်ရေးကျင်းညာထားတဲ့ချင်းပြည်နယ်မေရပ်မြို့မှာလည်းဒေသခံတွေနဲ့စစ်တပ်ကြားတိုက်ပွဲတွေမရက်သေးပဲအခြေအနေတွေတင်းမာနေပါတယ်။ဖမ်းဆီးခံရတဲ့ဆန္ဒပြသူတွေကိုပြန်လုပရေးဆွေးနွေးမှုမှာသဘောတူညီမှုမရတဲ့အတွက်နှစ်ဖက်အပြည့်ရဲ့သဘောတူညီမှုပြက်ပြဲပြီးတော့တိုက်ပွဲတွေပြန့်ဖြစ်နေတာပါ။တိုက်ပွဲတွေကြောင့်နေအိမ်အဆောက်အဦတို့ပျက်စီးပြီးတော့နှစ်ဖက်တရားရတိတ်ဆုံးသူတွေရှိတယ်လို့ဒေသခံတွေကပြောဝေမဲ့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူး။နိုင်ငံရေးအကျဉ်းသားများကိုရင်းဆောင်လျှောက်ရေးအသင်း ABB ရဲ့အစည်းအဝေးကောက်ယူမှုအရဖေဖော်ဝါရီလတရနောက်ပိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်တိတ်ဆုံးသူ800နီးပါးနဲ့အဖမ်းခံရသူ4000ဝန်းကျင်ရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ငင်းချမ်းစွာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံစလုံးကရှုံချတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဝါရှင်တန်မြို့တော်ကိုရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်နဲ့မနေ့ကပူးရဲချင်းမတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ In our conversations today the foreign minister and I touched on a number of key challenges that we face together and where
အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတို့ရင်ဆိုင်နေရတဲ့အထူးကစင်ကုန်ချက်အတော်များများကိုဒီကနေ့နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခြင်းမှာပြောဆိုကြပါတယ်။မြန်မာအရင်နဲ့ပတ်သက်လို့လည်းမြန်မာနိုင်ငံမှာကြီးကြပ်စွာဆန္ဒပြသူတွေနဲ့အရက်ဖက်အဖွဲ့အစည်းကလူတွေကိုစစ်တပ်ကအကြမ်းဖက်တိုက်ခိုက်တာဒီလိုတိုက်ခိုက်နေတာတွေကိုအပြစ်ပေးအရေးယူတာမရှိဘဲဆက်လက်ခွင့်ပြုနေတာတွေအပေါ်နိုင်ငံစလုံးကပြင်းပြင်းထန်ထန်ရှုံချတယ်ဆိုတာကိုကျွန်တော်တို့နှစ်ယောက်ဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီနှိမ့်ချအရွေးကောက်ခံအစိုးရကိုအာဏာပြန်အနိုင်ဖို့စစ်အုပ်ချုပ်ရေးကောင်စီကိုနိုင်ငံစလုံးကတောင်းဆိုပါတယ်လို့ဝန်ကြီးပလင်ကင်ကပြောပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးလက်ဖြစ်အမျိုးသမီးရဲရဝန်ကြီးလက်ဖြစ်တဲ့မယ်ရီစပိန်ရဲ့ခီစင်ဟာသမ္မတဘိုင်ဒန်အစိုးရလက်ထက်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးအမေရိကန်ပြည်ထောင်စုကိုလူကိုယ်တိုင်လာရောက်တဲ့ပထမဆုံးခီစင်ဖြစ်ပြီးအင်ဒိုပစိဖိတ်ဒေသညီညွတ်ရေးနဲ့တည်ငြိမ်ရေးပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အမေရိကန်နဲ့ဩစတြေးလျကြားမဟာမိတ်အဖြစ်လက်တွဲခိုင်မာမှုကိုပြသလိုက်တာလို့လည်းဝန်ကြီးပလင်ကင်ကပြောပါတယ်။နိုင်ငံခြားရေးမူဝါဒအမျိုးသားလုံခြုံရေးကျန်းမာရေးအရာဘေးကင်းလုံခြုံမှု၊သ တင်းအချက်လက်အမားတွေဖြန့်ဝေမှုကိုတုံ့ပြန်ရေးစတဲ့အကြောင်းအရာကိစ္စတွေကိုတစ်ဖက်ဆွေးနွေးခဲ့ကြပြီးတော့မြန်မာနိုင်ငံအရေးကိုလည်းအကြောင်းကိစ္စတစ်ခုအဖြစ်ထည့်သွင်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အကျပ်အတဲတွေကိုဖြေရှင်းနိုင်ဖို့နှီးလန်းရှာနေတဲ့ကုလသမဂ္ဂအသွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘူဂနာနဲ့ထိုင်းဝန်ကြီးချုပ်တို့ဗန်ကောက်မြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။စစ်ကောင်းဆောင်ဟောင်းတဦးဖြစ်တဲ့ဝန်ကြီးချုပ်ပရယုတ်ချန်အောင်ချာဟာစစ်အာဏာသိမ်းပြီးအာဏာရယူခဲ့သူဖြစ်တယ်လို့မြန်မာစစ်ကောင်းဆောင်ဘုချုပ်မူကြီးမင်းအောင်လှိုင်နဲ့ယင်းနေတဲ့ဆက်ဆံရေးရှိသူအဖြစ်ရှုမြင်ကြပါတယ်။မြန်မာနိုင်ငံအရေးကိုငြိမ်းချမ်းစွာအပြေရှာနိုင်ဖို့မြန်မာစစ်တပ်နဲ့ထိုင်းနိုင်ငံကပူပေါင်းပြီးတော့နီလန်းတွေရှာပေးနိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းမစ်ဘူဂနာကထိုင်းဝန်ကြီးချုပ်ချန်အောင်ချာကိုပြောဆိုခဲ့တယ်ဆိုပြီးထိုင်းအစိုးရရဲ့ကြေညာချက်မှာပြောထားပါတယ်။ထိုင်းအစိုးရဘက်ကလည်းမြန်မာအတွက်အကျိုးရှိမဲ့ကိစ္စတွေကိုနားထောင်ဖို့တည်ရင်အချက်လက်တွေဝေမျှဖို့အသင့်ရှိပါတယ်လို့ဝန်ကြီးချုပ်ချန်အောင်ချာကပြန်လည်ပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုလည်းသူတို့နှုတ်ဆွနေခဲ့ပါတယ်။စစ်ဘေးဒဏ်ကထွက်ပြေးလာကြတဲ့မြန်မာပြည်သူတွေကိုပြန်မောင်းမထုတ်ပဲကူညီဖို့အသင့်ရှိပါတယ်လို့ထိုင်းဝန်ကြီးချုပ်ကမစ်ဘူဂနာကိုပြောဆိုခဲ့ကြောင်းဘန်ကောက်ခြေဆိုင် NHK သတင်းထောက်အေဆာဟတ်ကသူ့ရဲ့ Twitter မှာရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ဘူဂနာဟာဧပြီလကလေးကထိုင်းနိုင်ငံမှာအခြေစိုက်လုပ်ကိုင်းနေတာပါ။မစ်ဘူဂနာဟာအင်ဒိုနီးရှားနိုင်ငံမှာဧပြီလနောက်ပိုင်းကကျင်းပခဲ့တဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ရဲ့မြန်မာအရေးဆွေးနွေးပွဲပြင်ပမှာပေါ်ကျုံမူကြီးမင်းအောင်လည်းအပါအဝင်အခြားအာဆီယံကောင်းဆောင်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။အာဆီယံအစည်းအဝေးမှာရခဲ့တဲ့မြန်မာအရေးဘုံသဘောတူညီမှုအချက်၅ချက်ကိုအချိန်မီအပြည့်ဝအကောင်ထည်ဖို့ရေးအာဆီယံဖွဲ့ကိုအနီးကပ်အားပေးဖို့အာရှမှာသတင်းပတ်အတော်ကြာဆက်ပြီးနေထိုင်သွားအောင်မယ်လို့လည်းမစ်ဘူဂနာကပြောပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီကဖန်ထားတဲ့ဂျပန်သတင်းထောက်ကိုစစ်ကောင်စီကပြင်ဆင်လာပေးလိုက်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပြောပါတယ်။နိုင်ငံကြားတန်တမာချစ်ကြည်ရေးရှင်နေမှုကိုပြသတဲ့အနေနဲ့တည်တင်းထောက် UK ကီတာဆူမီအပေါ်ဆွဲဆိုချက်တွေကိုစစ်ကောင်စီကရုပ်သိမ်းပေးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့လမှာအဖမ်းခံရခြင်းကလေးကအင်းစိန်ထောင်မှာထိန်းသိမ်းခံခဲ့ရတဲ့တည်တင်းထောက် UK ဟာစစ်ကောင်စီကဖမ်းဆီးခဲ့တဲ့တည်တင်းထောက်အယောက်80ထဲမှာသူအပါအဝင်ဖြစ်ပါတယ်။တည်တင်းထောက် UK ဟာဒီကနေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကနေဂျပန်ကိုပြန်လည်ထွက်ခွာလာပြီလို့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမီတူမိုတဂီကဒီကနေ့နေ့လယ်ပိုင်းကပဲအတည်ပြုပါတယ်။ UK ပြန်လို့ရေးအတွက်ဂျပန်နိုင်ငံကနီလန်ပေါင်းစုံနဲ့ချင်းကပ်ပြီးခက်ခက်ခဲခဲလုပ်ကင်ခဲ့ရတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးမိုတဂီကပြောဆိုခဲ့ပါတယ်။အဲ့ဒီဂျပန်မှုရလအဖြစ်သူရင်ဆိုင်နေရတဲ့ဆွဲဆိုချက်တွေကိုရုပ်သိမ်းပေးမယ်လို့မြန်မာအာဏာပိုင်တွေကမနေ့ကပဲကြေညာခဲ့တယ်လို့လည်းပြောပါတယ်။ကြမ်းကြမ်းမာမာရှိတဲ့သတင်းထောက် UK တောက်ကြနေညမှာဂျပန်ကိုပြန်ရောက်မယ်လို့လည်းပြောပါတယ်။သတင်းထောက် UK ကီတာဆူမီဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းရယူတင်ပြခဲ့ပြီးတဲ့နောက်ရန်ကုန်မြို့သူနယ်အိမ်မှာဧပြီလ18ရက်နေ့ကဒုတိယအကြိမ်အဖမ်းခံခဲ့ရပြီးလောက်ကျန်သတင်းဖြန့်ချိမှုနဲ့စစ်ကောင်စီကဆွဲချက်တင်ခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးရက်ပိုင်းအကြာဖေဖော်ဝါရီလထဲမှာပထမတရင်အဖမ်းခံခဲ့ရသေးပေမဲ့အဲ့ဒီအချိန်ကပြန်လွတ်လာခဲ့ပါတယ်သူဟာစစ်ကောင်စီကဖမ်းဆီးတရားစွဲဆိုခဲ့တဲ့ပထမဆုံးနိုင်ငံခြားသတင်းထောက်တစ်ယောက်ပါလက်ရှိမှာတော့မြန်မာသတင်းမီဒီယာသမား45ယောက်ထက်မနည်းဖမ်းဆီးခံရဆဲရှိပြီးသူတို့ထဲကအများစုကိုပုံမှန်905ကကြီနဲ့စစ်ကောင်စီကတရားစွဲထားပါတယ်။ပြည်မျိုးက DDP သတင်းထောက်သူဖြစ်သူကိုမင်းညိုကိုတော့ကြီးခဲ့တဲ့မေလ12ရက်နေ့ကပဲပုံမှန်905ကကြီနဲ့ထောင်ဆန်းသုံးနှစ်ချမှတ်ခဲ့ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9383ညာပိုင်းဒိုမီတာ32 kHz 9383ညာပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တိုင်းဝင်မှာ5လက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်။တောက်ကြနေညာပိုင်း VOA American အသံရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံအတွင်းအရေးပေါ်စားနပ်ရိက္ခာအကူအညီဒေါ်လာ၄သန်းမျိုးကိုဂျပန်နိုင်ငံက WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကနေတဆင့်ဒီနေ့ပေးရလိုက်ပါတယ်။ဂျပန်သတင်းတောက် Yuki Kita Zumi ကိုမြန်မာစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့တရက်ထဲမှာပဲဂျပန်နိုင်ငံရဲ့ဒီအကူအညီကိစ္စဂျပန်နိုင်ငံသားရေးဝန်ကြီးနဲ့ WFP တို့ကထုတ်ပြန်ခဲ့တာပါ။လက်ရှိဖြစ်နေတဲ့အခြေအနေအားမှာရန်ကုန်တိုင်းဒေသကြီးကဆင်းရဲတဲ့ပြည်သူတွေအနေနဲ့စာရေးတော်ရေးရုပ်ရည်ဆူဆူဝါဝါအခက်ကြုံလာနေရတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမစ်ဆုမိုတဂီကပြောပါတယ်။ဒီစင်ရသားတွေအနေနဲ့တကယ့်အခြေခံအကြဆုံးစစ်စာဝတ်နေရေးအတွက်တောင်အနိုင်နိုင်ရုန်းကန်နေရတယ်လို့လည်းဝန်ကြီးမိုတဂီကဆက်ပြောပါတယ်။ဒါပေမဲ့အခုလိုရေးပေါ်အကူအညီပေးလိုက်ချိန်မှာပဲ မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဖန်ဆီးထိန်းသိမ်းထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီပြန်ဖော်ဆောင်ဖို့ဆက်လက်တောင်းဆိုနေပါတယ်လို့လည်းဝန်ကြီးမိုတက်ဂီကပြောပါတယ်။မြန်မာနိုင်ငံမှာဆေးရနာသင်ခဲ့တာကိုတုံ့ပြန်နေနေနဲ့ဂျပန်ဆိုရကအကူအညီသစ်တွေထပ်မပေးဘဲဆိုင်းထားမယ်လို့မတ်စာကွန်ပိုင်းမှာကြေညာခဲ့ပြီးတဲ့နောက်အခုတပြူအက်ဖ ူးဂယုပြုကာကွယ်ကြဖို့တတိပေးလိုက်ပါတယ်။အိန္ဒိယလူရေတန်း1400ရဲ့၃ပုံ၂ပုံကျော်ကဒီကျေးလက်ဒေသတွေမှာနေထိုင်ကြတာပါ။အိန္ဒိယမှာဒီနေ့တရက်အတွင်းကိုဗစ်ကူးစက်သူ3,400ကျော်ဖြစ်အရင်ရက်ကထက်အနည်းငယ်ကျလာပေမဲ့သေဆုံးသူကတော့4,000လောက်ရှိနေပါသေးတယ်။အိန္ဒိယအတွက်ဥရောပသမဂ္ဂနိုင်ငံတွေကာတာနဲ့တောင်ကိုရီးယားကဆေးနဲ့ဆေးပစ္စည်းနိုင်ငံတကာအကူအညီတွေလည်းဆက်လက်ဝင်လာနေပါတယ်။ဂျာမနီ၊နယ်သာလန်နဲ့ပေါ်တူဂီတို့ကနေအသက်ရှူဇက်တွေဆေးဝါးနဲ့ဆေးကရီးယားတွေနောက်ကာတာနဲ့တောင်ကိုရီးယားကအောက်ဆီဂျင်အိုးတွေအသက်ရှူဇက်တွေအမြန်ဆေးစစ်ကရီးယားတွေနဲ့အထူးဖီအားလျှော့ဇက်တွေပါတဲ့လေယာဉ်တွေဒီမနေ့ဆက်ရောက်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲကိုဗစ်ကူးစက်မှုနဲ့ပတ်သက်ပြီးလုံခြုံတဲ့တွင်နဲ့သတင်းမှားတွေကာကွယ်ဆေးနဲ့ပတ်သက်ပြီးအခြေအနေမရှိတဲ့ဆိုးကျိုးတွေအကြောင်းတွေကလည်းအိန္ဒိယမှာလူပေါင်း3,400ကျော်အသုံးပြုတဲ့ WhatsApp လို့လူမှုမီဒီယာတွေကလည်းသတင်းကြေညာလာနေပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေထိန်းချုပ်နိုင်ဖို့ပိုတင်းကျပ်တဲ့စီမင်းတွေထပ်ချမှတ်လိုက်ပါပြီ။ကိုရိုနာဗိုင်းရပ်ကူးစက်မှုနောက်ကျောင်းကွင်းဆက်မလိုက်နိုင်တဲ့လူနာရေးအတွက်များလာပြီးမှအခုလိုအားလုံးကိုတင်းကျပ်လိုက်ရကနိုင်ငံခြားခီးတွားလုပ်ငန်းတက်ဖို့ပြင်ထားတာတွေလည်းမတိမကျဖြစ်သွားပါပါတယ်။လာမယ့်တနင်္ဂနွေကစပြီးဇွန်လ13ရက်နေ့အထိလူနှုတ်ဖက်ဖို့မစုဖို့နဲ့စားသောက်ဆိုင်တွေမှာလည်းပါဆယ်တာရောင်းဖို့ကန့်တက်လိုက်ပါတယ်။ကုမ္ပဏီတွေအနေနဲ့လည်းအိမ်ကလုပ်ပေးနိုင်တဲ့လုပ်သမားတွေကိုအိမ်တွေကနေပဲလုပ်စေဖို့ညွှန်ကြားထားပါတယ်။စင်ကာပူကျန်းမာရေးဝန်ကြီးဌာနအကြေညာချက်အရဂွင်းသက်လိုက်လို့မရတဲ့နိုင်ငံတွေအချင်းချင်းကူးစက်မှုတွေဆက်လက်များပြားလာနေတာကစိုးရင်စရာဖြစ်တဲ့အရင်ကာကွယ်ထိန်းချုပ်မှုတွေမလုံလောက်သေးတာကိုပြနေတာလို့ဆိုပါတယ်။အခုလိုကွင်းသက်လိုက်မရတဲ့လူနာကပြီးခဲ့တဲ့အပတ်မှာ15ရောက်ဖြစ်လာပြီးအဲ့ဒီအရင်တပတ်တုန်းကထက်နှစ်ဆများလာကပိုးသစ်တွေ့သူကလည်းအရင်48ဦးကနေပြီးခဲ့တဲ့ပတ်မှာ82ကိုတက်လာခဲ့ပါတယ်။အခုလိုအချိန်မှာမေလ25ရက်မှာပြင်ထားတဲ့ဟောင်ကောင်နဲ့ကွာရန်တီးမဲ့ခီးစဉ်တွေလည်းမတိမကျဖြစ်သွားရပါတယ်။ကိုဗစ်တရလိုက်ထိနေတဲ့ထိုင်းနိုင်ငံမှာတော့ဒီနေ့တရက်ထဲပိုးတွေ့သူတွေ2000ကျော်နဲ့သေဆုံးသူ30ရှိတယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တာမို့စုပေါင်းပိုးတွေ့သူ9600နဲ့သေဆုံးသူ548ယောက်ထက်မနည်းရှိလာနေပါပြီခင်ဗျ။အမေရိကန်နိုင်ငံမှာဓာတ်ဆီတင်ပို့မှုစနစ်ကွန်ပျူတာအတိုက်ခက်ခံရပြီးအခုတော့တင်ပို့မှုတွေကျန်စတင်နေပါပြီ။အမေရိကန်နိုင်ငံအရှေ့ဘက်ခြမ်းကအထူးကရင်းနှီးတင်ပို့နေတဲ့ကိုလိုနီယယ်ပိုက်လိုင်းကုမ္ပဏီကွန်ပျူတာစနစ်ကိုရုရှားအင်တာနက်ဟက်ကာတွေတိုက်ခိုက်မှုကြောင့်တင်ပို့မှုရပ်ဆိုင်းကလူတွေဓာတ်ဆီတိုင်းမှာလူရဲတန်းစီဝယ်ခဲ့ကြရတဲ့6ရက်ကြာမှပဲအခုလိုလုပ်ငန်းတွေပြန်စတင်နေတာပါ။ဂျိုးဘိုင်ဒန်ကိုယ်တိုင်လည်းထပ်ပြီးအခုယာယီခက်ခဲကိုစိတ်ရှိရှိထားရင်ဆိုင်ကြဖို့တိုက်တွန်းခဲ့ပါတယ်။သမရပိုင်တန်ကအထိတ်တလန့်မဖြစ်ကြပါနဲ့ဒါကယာယီသဘောသာဖြစ်တဲ့အချိန်လေးပါနောက်ရက်အနေငယ်အတွက်လူလာထက်ပို့ပြီးသွားမထည့်ကြပါနဲ့လို့မနေ့ကအလေးနဲ့ထပ်ပြောခဲ့ပါတယ်အခုလိုလူတွေအထိတ်တလန့်ဝင်နေချိန်မျိုးမှာဓာတ်ဆီဆိုင်တွေဘက်ကလည်းဈေးတင်ရောက်အမျက်ထွက်ကမလုပ်ကြဘို့သမရပိုင်တန်ကသတိပေးခဲ့ပါသေးတယ်ကိုလိုနီယယ်ပိုက်လိုင်းကုမ္ပဏီကတော့ပိုက်လိုင်းစနစ်ကိုဘေးကင်းလုံခြုံမှုရှိရှိပြန်လည်ပတ်နိုင်ဖို့စီစဉ်နေပြီးမွန်လွဲပိုင်းလောက်မှာဈေးကွက်ကိုတင်ပို့တိုင်းမှာဖြစ်ကြောင်းမနေ့မနေ့မှာပဲကြေညာချက်ထုတ်ခဲ့ပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. မေလ14ရက်နေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ချင်းပြည်နယ်မင်းတပ်မြို့မှာဒီကနေ့မှလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အတိအကျထားတိုက်ခိုက်တဲ့အတွက်ဒေသခံတအူးသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ပါတယ်။စစ်တပ်ဘက်ကလည်းဒဏ်ရာရသူတချို့ရှိတယ်လို့တပ်မတော်ပြောခွင့်ရကပြောပါတယ်။မင်းတပ်ဘက်ကတိုက်ပွဲအခြေအနေကို VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်မင်းတပ်မြို့မှာမေလ13ရက်နေ့ညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြင့်ထိုးစစ်ဆင်တိုက်ခိုက်တဲ့အတွက်ဒေသခံမင်းတပ်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဒီနေ့လည်းဖြစ်ခဲ့ပါတယ်။မင်းတပ်မြို့တွင်းနဲ့မြို့ပြင်ဘက်မှာရှိတဲ့ကာကွယ်နားမှာမကွေးတိုင်းကြောက်ထုမြို့ဘက်ကလာတဲ့စစ်ကောင်စီတပ်တွေနဲ့မနေ့ပိုင်းကပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့ကြောင်းမင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံကပြောပြပါတယ်။
တိုက်ပွဲအခြေအနေကဒီနေ့မနေ့ဆက်လက်ပြစ်ခတ်နေကြတယ်ပေါ့နော်။ ောက်ပြောလာတယ်တိုက်ပွဲဖြစ်နေတော့မယ်မြို့ရှိတဲ့ပုံတော့ကောက်ကောက်နာပေါ့လေအမိုင်တော့မလာတော့ဘူးတဲ့အဲဒီတချိန်တည်းမှာလည်းမြို့ကပါတဲ့ငကြီးတွေနဲ့တန်းပြနေတယ်ဒီနေ့ခေကွန်တွေတိုက်ချင်းတွေကလည်းမြို့ရုံးကိုလည်းငကြီးတွေပြနေတာပဲ
မင်းသားမျိုးနဲ့18မိုင်กว่าဝေးတဲ့ကြောက်ထူးမျိုးကလာတဲ့စစ်ကူတွေကိုကာကွယ်ရေးတပ်ဖွဲ့တွေကမြို့ပြင်ဘက်ကနေခုခံတိုက်ခိုက်နေသလိုမင်းသားမျိုးချီဆိုင်24စိုက်ရင်ကလည်းမင်းသားကာကွယ်ရေးဖွဲ့တွေနေရာယူထားတဲ့မြို့တွင်စောင့်ဝင်တွေဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်အပြစ်ခတ်တွေညနေပိုင်းလောက်မှရပ်သွားခဲ့ပေမဲ့စစ်တပ်ဘက်ကရဟတ်ရင်နဲ့မြေပြင်ခြေနေကိုထောက်လှမ်းနေတယ်လို့လည်းကာကွယ်ရေးဖွဲ့ကောင်းဆောင်တွေကပြောပါတယ်မနေ့ကအပြန်အလှန်တိုက်ခိုက်မှုတွေတွင်ကာကွယ်ရေးဖွဲ့ဘက်ကတယောက်သေဆုံးပြီးအနည်းငယ်တန်ရာရရှိခဲ့တယ်လို့ပြောပါတယ
်။သူတို့ဖက်ကခံမှန်းချီကတော့အနည်းဆုံးတယောက်ကျော်လောက်ရှိမယ်။ကြာဆုံးဖြစ်မှာခင်ဗျ။ကျွန်တော်တို့ဖက်ကကြာဆုံးတယောက်ရှိတယ်။တန်ရာရတဲ့လူတွေတော့နည်းနည်းရှိတယ်ခင်ဗျ။လူတို့မှာသူတို့တနက်ဒီပေါ့လေပြစ်ခတ်မှုတွေရှိနေလို့ခေါင်းမိုးရနေပေါ့နော်။ကြီးတန်ကြီးပုံးကြီးကွဲပြီးမှပင်ခေခန်းထဲမှာပုံးနေတယ်။ကျမ်းမာရေးဝန်ထမ်းတူပဲကြီးတန်မှန်တာဖြစ်ကြအောင်
စစ်တပ်ဘက်ကလည်းတန်ရရသူတို့ရှိခဲ့တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဘူရုတ်စော်မင်းတွန်းကအခုလိုပြောပါတယ်
။မင်းသားကောက်ခွင်းလားလေးမှာချင်းဖြစ်ခဲ့တာရှိတယ်။ကျွန်တော်အကြမ်းဖက်အဖွဲ့အင်အားတရားတော်အောက်ရှိတယ်။အဲ့မှာလုံခြုံရေးလုပ်နေတဲ့အဖွဲ့တွေဖြစ်ခဲ့တဲ့ဟာတော့ရှိပါတယ်ကွ။ကျွန်တော်ဘက်ကထိခိုက်တာရရှိဖို့တန်လည်းရှိပါတယ်
။မင်းသားမျိုးနဲ့မတူဘူးမျိုးထိဆက်တဲ့နေရာတွေဘက်မှာလည်းမတူဘူးဘက်ကလာတဲ့စစ်တပ်နဲ့မင်းသားကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေတုံးတဲ့အတွက်လက်နက်မမျှဖြစ်နေတယ်လို့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ
်။မတူပြီးတက်လာတဲ့စစ်ကိုလည်းအဲ့ဒီမိုင်300လေးကိုဝင်ကြည့်ပါမယ်။အဲ့ဒီမှာလည်းသူတို့လက်နက်ကြီးတွေပါလာတယ်။လူကအပြင်းနဲ့ပါလာတယ်။အဲ့ဒါကိုကိုလူကြီးကဒုမီးကြီးခါချိုးတော့ပဲကောင်းတယ်ဆိုတော့ဒီချခါချပြီးရင်ကိုလူကြီးကဆုတ်လာတာပေါ့။ဆုတ်တဲ့အခါကျတော့တောင်းပြီးတောင်းတဲ့မှာလူကြီးနည်းနည်းတွေ့ပြီဆိုတော့သူလက်နက်ကြီးနဲ့ပါလာထုတ်လာတယ
်။မင်းသားမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေကိုဧပြီလ24ရက်နေ့မှာစစ်တပ်ဘက်ကတပိတ်ဖြိုခွဲဖမ်းဆီးမှုတွေရှိခဲ့ပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်တွေကြားပြစ်ခတ်မှုတွေဖြစ်ခဲ့တာဖြစ်ပါတယ်။အလားတူချင်းမြင့်နဲ့ကံပလက်မြို့မှာလည်းဂျာရာပတိနေညကစစ်ကောင်စီတပ်ဖွဲ့နဲ့ကံပလက်ပြည်သူ့လုံခြုံရေးဖွဲ့တို့ကြားပြစ်ခတ်တပ်ခတ်မှုဖြစ်ပွားခဲ့တယ်လို့ကံပလက်မြို့ခံသူကပြောပါတယ်
။မင်းညတော့တိုက်ပွဲပုံစံမျိုးတော့မြို့ထဲမှာကံပလက်ပြည်သူ့တို့တိုက်ရဲစစ်ကောင်စီဘက်ကဟာနေပြစ်ခတ်မှုလို့ရှိရင်မင်းညကိုးနိုင်တော့မှာလေ။ပါရမီရောကြမ်းကံပလက်မျိုးအမျိုးမတည်မျိုးမနှစ်ခုပါလိမ့်ဒီတော့ဒီတဲ့ဒါမဲ့ဒီမှာလည်းပြင်နေချွေးရဲကြောက်လို့ခုလုံးတကားဖိပြီးအိမ်ထဲမှာလည်းနေနေကြတာလေချိတ်ချိတ်ပြီးစုံဖို့ချီနေတော့မကြဘူ
းချင်းပြင်းနဲ့မင်းသားမျိုးဟာခါမျိုးကံပလက်မျိုးတွေမှာတိရခန်ကာကွယ်ရေးတပ်ဖွဲ့တွေကသူမီးတနတ်တွေပြင်ရရလက်နဲ့ဆွဲကြိုင်ပြီးကိုတိရကိုကာကွယ်ဖို့အတွက်ဆိုပြီးစစ်တပ်ကိုခုခံတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့မင်းတပ်မျိုးကတိုက်ပွဲအခြေအနေနိုင်ကွင်းရင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်။ဆီယနာသိမ်းမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေရန်ကုန်မြို့မှာမနေ့ကနှဲသွားခဲ့ပေမဲ့ဒီကနေ့မှာတော့ဆရာဝန်တွေကဂျူတီကုတ်အဖြူရောင်တွေဝစ်ပြီးတော့ဆန္ဒပြတာအပါအဝင်မြို့နယ်တချို့ကဆန္ဒပြပွဲတွေမှာအင်အားရာနဲ့ချီပြီးတော့ပါဝင်ခဲ့ကြပါတယ်။ကြောင်မဲမျိုးရဲ့ဆန္ဒပြပွဲကတော့စစ်တပ်နဲ့ရဲကမျက်ရည်ရိုးဘုံးနဲ့ပြစ်ခတ်ပြီးတော့ဖြိုခွဲခံခဲ့ရပါတယ်။မင်းညာတို့ကပောက်ကွဲမှုဖြစ်ခဲ့တဲ့တွန်တေးမျိုးမှာတော့ဆက်တဦးအဖမ်းခံခဲ့ရပါတယ်။အခုလိုမြန်မာနိုင်ငံတဝန်းကအခြေအနေရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မုံကပြောပြပေးပါမယ်
။ရန်ကုန်မြို့မှာအဖြူရောင်ဂျူတီကုတ်ဝစ်ဆင်ပြီးတော့ white coat ဆန္ဒပြလှုပ်ရှားမှုလုပ်ကြတဲ့ဆရာဝန်တွေအပါအဝင်ဆရာနာရှင်စနစ်စန့်ကျင်ဆန္ဒပြသူတွေဟာမြို့နယ်တချို့မှာဒီနေ့ဆန္ဒပြခဲ့ကြပါတယ်။တောင်တကုံမယန်းကုံကမာရွတ်နဲ့ဆဲအုပ်ချုပ်ရေးကြီးညာထားတဲ့လှိုင်သာယာမြို့နယ်တွေထဲမှာဖြက်တစ်ဖြက်တပိတ်တွေရှိခဲ့ပြီးတော့မတူတဲ့မြို့နယ်တွေကဆန္ဒပြသူတွေပူးပေါင်းဆန္ဒပြကြတာတွေလည်းရှိခဲ့တဲ့အတွက်အလုံမြို့နယ်တွေကဆန္ဒပြပွဲတစ်ခုမှဆိုရင်အင်အားယာနဲ့ချီများခဲ့တယ်လို့ဆန္ဒပြသူတယောက်က VOA ကိုပြောပြပါတယ
်။ဒီလိုကြားဆိုလို့ရှိရင်တော့ fight group ကဒီကောင်းရင်လည်းထွက်လာပါတယ်ကွာ။ကျွန်တော်ဈေးတွေခြေထူးတွေထွက်ကြလာတယ်။ဒီနေ့ကြောကြီးကြီးကနိုင်ရဆက်တယ်ဗျာ။ဒီရော fight group ဖြစ်တယ်။ fight group ဖြစ်ပြီးတော့ဟုတ်တယ်ပြီးတော့ဒီကျွန်ဟွာဆင်းမင်းကြီးမှာဆက်တယ်ပေါ့နော်။နောက်ပြီးကျွန်တော်တို့အခုပဲဒီဒီနိုင်ညာသေးပေါ့။ညာသေးမှာကျွန်တော်တို့ဆက်လိုက်တယ်ပေါ့နော်။ဝေးခွဲပြီးတာမိုင်ရဲနဲ့ရှိပါသေးတယ်။ကျွန်တော်တို့ဆိုလို့ရှိရင်150လောက်ပြီ။မနေ့ကဆင်းမင်းကြီးကနေအားလောက်ရှိမှာပေါ့နော်။ဒါနဲ့အလုံးနဲ့စိုက်တော့ကတော့ဈေးထဲမှာဖြစ်တာဆိုတော့အင်အားကတော့ဈေးတူဈေးနဲ့ပေါ့ရင်တော့ညမပေါ့။ဟိုဈေးတူဈေးကလည်းပါဝင်ကြပါလေ။ဆန္ဒပြတဲ့အခါမှာပေါ့
။ဒီနေ့အစောပိုင်းကရန်ကုန်မြို့တကုံတက္ကသိုလ်နားနေဆောင်အနီးမှာဘုံးပေါက်ကွဲခဲ့ပြီးတဲ့နောက်ကျောင်းသားတယောက်နဲ့တငယ်ချင်းနှစ်ယောက်စုစုပေါင်း3ယောက်ကိုစစ်တပ်ကဖမ်းဆီးသွားတယ်လို့တက္ကသိုလ်ကျောင်းသားသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်မြို့ဗုဒ္ဓဆောင်မြို့နယ်ကအမှတ်5အထက်တန်းကျောင်းဝင်းထဲမှာလည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ကချင်ပြည်နယ်ပြင်းချင်းမြို့ကကံဘောဇာဘန်တစ်ခုနဲ့မိုးမောက်မြို့ကထွေအုပ်ရုံးတို့မှာလည်းပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။
ရှမ်းပြည်နယ်ကြောင်မဲမြို့မှာတော့ဒီနေ့ချီတက်ဆန္ဒပြပွဲတစ်ခုကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကအင်အားအပြည့်နဲ့နှစ်ဖက်ပိတ်ပြီးတော့မျက်ရည်ယိုပုံးတွေရောဘာကြီးတွေတုံးပြီးပြစ်ခတ်ဖြိုခွဲခဲ့တဲ့အတွက်လူငယ်၂ယောက်ရောဘာကြီးထိမှန်တရားရခဲ့တယ်လို့ဆန္ဒပြပွဲမှာပါတယ်ဒေသခံကြောက်ကဗီအိုအေကိုပြောပြပါတယ်။ဒီအောင်ဆန်းလိုင်းတိုင်းပြည်တော်ပြီးတော့မှာဘ
လေလံကြဝင်ပြီးတော့မှာခိုးပဲဖိတ်မှလည်းစက်ကားတွေပိတ်ထားပြီးတော့မှာအဲ့ချိန်မှာတော်ရက်လမ်းကဝင်ပြီးတော့မှာသူ့ရဲ့ချိန်မှာအဲ့မှာရောဘာကြီးတွေပဲပါလာတယ်ရောဘာကြီးပါတဲ့ချိန်မှာကျွန်တော်ကလေးနှစ်ယောက်ထိသွားတယ်နမ်ခမ်းမြို့မှာလည်းရက်တရာကျော်သွားပြီမဲ့သွေးမအေးတဲ့နမ်ခမ်းဆိုပြီးတော့လူငယ်တွေမြို့ရဲလှဲ့လဲချီတဲ့ဆန္ဒပြခဲ့ကြပါတယ်နေ့စဉ်လိုချီတဲ့ဆန္ဒပြပွ Lui Pian Subiro Sanda Piage Javare, Monye, Nijina, Metila, Shwebune, Ji Umuri Male, Saike the Bay, Jaja the Bay, Pilu Javare. Mila Sadoyan Yavainunga, Pagwe Muri Chikere, Dondim Yuga, Mune, Ataka, Nicha, Onima, Pagwe Mune, Dutana, Danwile Jagare, Rudida Kanga, Jovare. Right now, don't they look at Satya Pansi Kangayabari?
Mania Yard, Yakona, Kurama, Kanaga, Kamani, Kamani, Kuera Kalano, Hamilton. I love that, you know, the Afakan. I might watch another set, won't set a pantorama. Lowaro, the, you know, the
ແລະວ່າແມ່ນຕະຫນັດຕັນລະປີ້ໄດ້ເດເຕຍອພັງວ່າເດຢູ່ຕິນຫັ້ນແຫຼະອາລະອະຕິຈາບາສິດຕະອານາໃຕ້ອົກຊົ່ວຫນີແດອະປໍຍັງມານັ້ນກະອະນັ້ນກະປິດຕຸລີຫາຢ້າແດນີ້ແດສັດປີ້ໂຕສັນນະປຍະຫນີຈາດດຸນາສາກະສິດກອງຊີແບກະແລອິນອາຕົງໃຫງຍິນຫນີວ່າແດຊິແມ່ສຸມຍະມົນປຽບປຽບໄປແກ່ລະຜິດໄປແລຊິອະຄູສັດປີ້ໂຕກະຊິນປີ້ແດດ້ວງກະໄຕປ່ວຍດີແນນົາຊົງອະຊິນຫນີກ
ကျွန်တော်ကလေးချောင်းကနေပါတိုက်ခိုက်နေပါတယ်မိုးမောင်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်တိုက်ပွဲသတင်းကိုကိုငင်းရန်ကပြောပြပေးပါမယ်မြကြီးနားဘမော်လမ်းမကြီးကိုစိုးမိုးထားတဲ့ဘမော်ခရိုင်မိုးမောင်မြို့နယ်ကအလွန်ပုံစခန်းကိုတိုက်ခိုက်ဖို့စစ်ကောင်စီဘက်ကတိုင်ရင်အားတွေပို့ဆောင်နေကြမှာပဲဘမော်ခရိုင်မန်စီဘက်ကိုကီအိုင်ကထိုးစစ် ကြီးတန်တွေကိုလည်းမန်စီမျိုးပေါ်ကကြားနေရတဲ့အကြောင်းဒေသခံတဦးက VOA ကိုပြောပါရစေ။ဒီ
နေ့ကလေရင်နဲ့တော့လာတယ်။အမြောက်ကတော့ဖြစ်နေတာပဲ။ကစားတယ်မျိုးပေါ်ကြားနေတာပဲ။လူချင်းမလဲဘောင်းပြတော့ကိုရင်ချင်းမထိကြတာပဲနော်။
KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့လက်ရှိမန်စီမြို့နယ်မန္တရံရွာမှာတိုက်ပွဲဇက်ရိုက်ဖြစ်နေသလိုမိုးမောက်မြို့နယ်မန္တာရွာဘက်မှာလည်းတိုက်ပွဲဖြစ်နေတယ်လို့ပြောပါတယ်
။မင်းအားဖြစ်တဲ့ဒီမတန်းရံဆိုတဲ့နေရာမှာဖြစ်ပါလေအဲ့ဒီမင်းတွေကြောင်းနေတဲ့လာတိုက်တာ။မင်းကလည်းလာတယ်မင်းကဟိုနေ့လေတော့တစ်ခေါက်လာပြီးမှအမြတ်မိုးချုပ်ခါနေမှာခုနှစ်နာရီချိန်ရှိတော့မှလာတာ။နောက်တစ်ခုကတော့မန္တာဆိုတဲ့နေရာမှာလည်းတိုက်ပွဲဖြစ်ပါတယ်။ဒီမနက်သတို့ကြရတဲ့အတက်ပေါ်ရှိတယ်။နေ့လေပိုင်းတော့လေကြောင်းတာလား။အဲ့လိုပကြပါလေ။မန္တာအမူးမောက်ပဲမှကြပါ။လေကြီးကနဲ့ဘောသွားတဲ့လမ်းရဲ့မြောက်ပဲမှကြပါ
။မိုးမောက်မြို့နယ်ကအလွန်ပေါ်ဘက်မှာဒီရပိုင်းတက်မရော်ဘက်ကအင်အားတိုးမြင့်တာတွေရှိပေမဲ့တိုက်ပွဲတွေအနည်းငယ်ငြိမ်သက်နေတယ်လို့သူကပြောပါရယ်။စေကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့မိုးမောက်မြို့နယ်မြို့သိပ်ကျေးရွာနဲ့မန္တာဘက်မှာတိုက်ပွဲဖြစ်နေတယ်လို့ပြောပါတယ်
။ရုတ်တိဖက်မှာတော့ကျွန်တော်တို့ဖြစ်ချင်းမှုမနေ့ကတော့၂ချိန်လောက်ရှိခဲ့ပါတယ်ဗျ။ရုတ်တိဖက်တော့ရုတ်တိဖက်ဆိုင်တော့ချိန်ုံဘက်ကတော့မနေ့ကတော့ကျွန်တော်တို့ဒီမန်စီဟိုဘက်မန္တာစခန်းတဲ့နာလီမှာဖြစ်ချင်းမှုတစ်ချိန်ဖြစ်ခဲ့တာပဲ
။ထိခိုက်ဒဏ်ရာရရှိမှုနဲ့ပတ်သက်လို့တော့သူကမပြောပါဘူး။ဗမော်မြကြီးနားလမ်းမှာရင်းသွားလာတွေဒီကနေ့တော့ပုံမှန်ရှိနေကြောင်းနဲ့မြန်မာပြည်အောက်ပိုင်းရန်ကုန်မန္တလေးစတဲ့ဒေသကလာရောက်သူတွေကိုတော့လက်ကြံဂိတ်မှာတမရော်ကမှတ်ပုံတင်စစ်ဆေးတာတွေရှိနေကြောင်းဒေသခံတွေကပြောပါရယ်ဒီကနေ့မနက်6နာရီလောက်မှာမြကြီးနားမြို့ကံဘောဇဗန်တစ်ရှိမှာဘုံတလုံးပောက်ကွဲခဲ့ရမှာလုံုံရေးယူနေတဲ့စစ်သားတဦးထိခိုက်ခဲ့ကြောင်းနဲ့နေကင်း17နာရီလောက်မှာတော့မိုးမောက်မြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးမှာဘုံတလုံးပောက်ကွဲခဲ့ပြီးလူ၄ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြထားပါရယ်
ဗ
ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းဖို့ KIA ကတပ်မတော်ကိုအကြောင်းကြားခဲ့ပါတယ်။မတ်လ၈ရက်နေ့မှာစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ဖြိုခွဲခဲ့လို့မြကြီးနားမြို့မှာဆန္ဒပြပြည်သူ၂ယောက်တေဆုံးခဲ့ရပြီးတဲ့နောက်မတ်လ၁၇ရက်နေ့မှာတော့ KIA ကစစ်တပ်နဲ့ရဲစခန်းတွေကိုစတင်တိုက်ခိုက်ခဲ့တာပါခင်ဗျာ။
ဗီယိုရီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်လို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါပြီ။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။ VOA အမေရိကန်တန်ရဲ့တောက်ကြညာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာမီတာကမဆောင်ရင်မီးဖြတ်မယ်လို့ကြေညာတဲ့အပေါ်မှာပြည်သူတွေရဲ့တုံ့ပြန်ချက်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်ပြည်သူအများကကန့်ကွက်ဆန္ဒပြတဲ့အနေနဲ့မီတာကရေကအပါဝင်အစိုးရဘန်နာဖြစ်စေမဲ့ဝန်ဆောင်ကတွေကိုမပေးဆောင်မဲနဲ့အတန်တိတ်ဆန္ဒပြနေကြပါတယ်။လျှက်စစ်မီတာကတွေမပေးဆောင်တဲ့သူတော်တော်လေးများနေတဲ့အတွက်မီတာကလာမဆောင်ရင်လျှက်စစ်မီဖြတ်တောက်ခံရမယ်လို့လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကသတိပေးနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံမက်ခင်ဖြူထွေးတွေ့ပြပေးပါရှင
်။စစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်အစိုးရဝန်ထမ်းတော်တော်များများအကြမ်းမဖက်အာဏာဖီဆန်တဲ့စီရီယံလှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ဒီအထက်မှာလျှက်စစ်နဲ့စွန့်အင်ဝင်ကြီးဌာနကဝန်ထမ်းတွေလည်းပါဝင်တဲ့အတွက်လုပ်ငန်းလေပတ်မှုတွေထိခိုက်ခဲ့ပြီးပုံမှန်မီတာကကောက်ခံတာကအဆနှောင့်နေခဲ့ပါတယ်။ပြည်သူများစုကလည်းစစ်အာဏာသိမ်းအုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့မီတာကအပါအဝင်အစိုးရကိုပေးဆောင်ရတဲ့ဝန်ဆောင်ကားတွေကိုမပေးဘဲလစ်လျူရှုထားကြပါတယ်။ဒါကြောင့်လျှက်စစ်တပ်အားသုံးဆွဲသူတွေအနေနဲ့သတ်မှတ်ထားတဲ့ရက်အတွင်းမှာမီတာကမပေးဆောင်ဘူးဆိုရင်လျှက်စစ်ဥပဒေအရလျှက်စစ်တပ်အားဖြတ်တောက်အရေးယူခံရမယ်လို့လျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီလမှာကြာတဲ့နဲ့မီတာကတောင်းတဲ့ဆောင်ရွက်ကိုပြီးခဲ့တဲ့ရက်ပိုင်းကမှရခဲ့တဲ့ရန်ကုန်မြို့ကအင်ရှင်မတယောက်ကတော့မီတာကမဆောင်သေးပဲစောင့်ကြည့်အောင်မယ်လို့ပြောပါတယ်
။မြို့နယ်လျှက်စစ်မန်နေဂျာဆိုတဲ့နေရာမှာအရင်ကလက်မှတ်ထိုးထားတယ်။အခုကဘယ်မှလက်မှတ်မထိုးဘူး။လက်မှတ်ထိုးထားလည်းမရှိဘူး။၃လပိုင်းနောက်ဆုံးထားမယ်ဥစ္စာကို၅လပိုင်းမှလာပြီးတော့အဲဒါကြောင့်မို့လို့ညာတဲ့နားလည်းကလည်းမိကြကားကိုကြားတဲ့နားကိုပြေးဖို့တကယ်လို့လုပ်နေဆိုရှင်တို့ကဆက်မယ်ဆိုရှင်မှာတို့နေနေတော့ဟိုကြားတဲ့ဘယ်ဟိုတို့ဘယ်လိုခေါင်းလဲလူရတောင်းမှာပဲဟိုလေးမောင်တော့တို့အစီပေးတယ်ဆိုတဲ့သဘောမျိုးပေါ့ဘယ်မဆောင်နဲ့
ဇန်နဝါရီလအတွက်မေးလာတဲ့မှာမှရတဲ့မိတာဆောင်ရောက်တဲ့ဆာရွက်အတိုင်းသွားဆောင်ကြတဲ့သူတွေရက်လွန်ချေပေးခဲ့ရတယ်လို့လည်းကိုယ်တိုင်ကြုံတွေ့ခဲ့ရသူတယောက်ကပြောပါတယ်
ဘုံကြောင်းတစ်ခုဘုံကတစ်ခုကမီတာကတော့ဆောင်တယ်ဆောင်တော့ရေကြော်ကားဆိုပြီးတော့မထောင်ဖောက်ဖောက်တာတို့ရမှာမီတာဆောင်ရမှာဆိုရင်ရတာဒီပြလပိုင်းတော့ဇန်နဝါရီလအတွက်ဆိုပြီးတော့အဲ့လိုမျိုးအပေါ်မှာဆာမှာပါတယ်မှာပါပြီးတော့သူကအဲ့ဒါကိုမှသူကဒီဒီဒီလာမှာလာပြီးတော့ပြေးတယ်ပြေးပြီးတော့အာသူတို့ပြေးတဲ့ရက်တရက်နှစ်ရက်တရက်နှစ်သုံးရက်လောက်ရှိမှာသုံးရက်လောက်မှာဆောင်ဆောင်နေခါကျတော့ဒီအနှစ်တိုက်ဆိုပြီးတော့တောင်းလာအဲ့လိုမျိုးနဲ့ရက်ွက်ကဒီကစိတ်မဆောင်ရအောင်မှာဆောင်ရလို့တချို့တော့ပဲရှိတယ်ကျွန်တော်ကမဆောင်ရတာများတယ်မှာလူချက်မတွေ့လို့ဒီအဆက်ခံနေရတယ်မဆောင်ကြတာအဲ့လိုမျိုးတွေ့တယ
် CDM လှုပ်ရှားမှုမှာလျှက်စစ်တပ်အားဖြန့်ပြူရေးလုပ်ငန်း EPC ရုံးဝန်ထမ်းအများစုပါဝင်ခဲ့ကြပြီးတချို့ဆိုရင်ဝန်ထမ်းအဖြစ်ကနေထုတ်ပယ်ခံခဲ့ကြရပါတယ် EPC ရုံးတွေမှာ CDM လုပ်နေတဲ့ဝန်ထမ်းတွေနေရာမှာလူသစ်တွေနဲ့အစားထိုးခံတာတွေလည်းရှိပါတယ်ဒါကြောင့်တချို့အိမ်တွေကမီတာဆောင်ဖို့တောင်းခံစာတော့မရဘူးလို့ပြောပါတယ
်မီတာချင်းလက်ထောက်တဲ့ကောင်လေးရတယ်ဘလို့ကမစသူလဲအမေ CDM ဝင်လာတယ်ပေါ့နော်။ရမလားဒီဒီကြီးဒီကြီးတော့ဖြစ်ဆုံးမှလည်းတွေ့လိုက်တယ်ပေါ့နော်။သူဟိုနည်းမီတာကြီးမီတာဆောင်ရမယ်လို့တွေ့တယ်ပေါ့နော်။အဲဒီရမဆောင်ချင်ဘူးသမီး
။ CDM ဝင်ထားတဲ့ EPC ဝန်ထမ်းတွေကလည်းစစ်ကောင်စီဝင်ငွေရစီမဲ့မီတာကတွေမဆောင်ကြပါနဲ့လို့တိုက်တွန်းနေကြတာပါ။စစ်တပ်အုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့လျှက်စီယုံကကောက်ခံတဲ့မီတာကအပြင်စီပင်တရားကကောက်တဲ့အိမ်ကိုရေကုန်နဲ့အညစ်အကြေးခွန်တို့ကလည်းမပေးဆောင်ပဲအတန်တိတ်တပိတ်မှောက်နေကြသူတွေလည်းရှိပါတယ်။ဒါ့အပြင်စားတောက်ကုန်ဝယ်ယူတဲ့နေရာမှာလည်းအခုမပေးဆောင်ရတဲ့ဆိုင်တွေကဦးစားပေးစားကြဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကာယောဂါကိုဗစ်မြန်မာနိုင်ငံမှာထိန်းချုပ်ထားနိုင်တဲ့ကုသပေးနိုင်တဲ့အခြေအနေတွေကိုတင်ပြပေးကြပါမယ်။ မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်ညှင့်ပြီးတော့ဆောင်ရွက်နေပါတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိရောဂါပိုးနမူနာစစ်ဆေးတဲ့အခြေအနေကူးစက်မှုမြင့်တက်နေတဲ့အိန္ဒိယချင်းထိုင်းနဲ့အိန္ဒိယကနေရောဂါပြန့်နှံ့မလာအောင်ဘလို့ပြင်ဆင်တားဆီးထားပါသလဲစတဲ့မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးပါမယ်
။မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်ပြီးလက်ရှိမှာကိုဗစ်ရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်ဟုန်မြင့်ဆောင်ရွက်နေတယ်လို့မိုးကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်ခင်ခင်ကြီးက VOE မြန်မာပိုင်းကိုပြောပါတယ်
လက်ရှိမှာတော့ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုတော့အချိန်ဟုန်မြင့်ပြီးတော့ဒါလှုပ်ဆောင်နေပါတော့လက်ရှိမှာဆိုကျွန်တော်တို့ဟိုကာကွယ်ဆေးတစ်ပတ်ချင်းပေါ့နော်ဒီချိန်မှာထိုးရသေးထိုးပြီးတဲ့လူအားဆိုလို့ရှိရင်8.3%ပေါ့နော်ရှိပါပြီနှစ်ချိန်ဖြည့်ထိုးပြီးတဲ့လူက7%ကျော်ပါပြီနော်အဲ့ဒါကတော့ထိုးပေးနေတယ်လက်ရှိမှာကျွန်တော်တို့ဟိုထိုးပေးဖို့ဒုတိယချိန်ထိုးပေးတဲ့ထိုးပေးဖို့ကြံတဲ့လူတွေကိုကတ်ထိုးပေးတယ်ဒါအပြင်တရုတ်ကစူဒန်နဲ့ဖိုင်နိုဖန်ကောက်ွယ်ဆေးကိုလည်းရှေ့ဘက်ထဲမှာထိုးပေးဖို့အတွက်တာဆောင်ရွက်နေပါတယ်။အိန္ဒိယနိုင်ငံရောဂါဖြစ်ပေါ်မှုတွေများနေတဲ့အတွက်ကြောင့်မို့အိန္ဒိယကဆေးတွေကိုလောလောဆယ်တော့ပြည်ပတင်ဆက်ပေးတော့ယာယီပိတ်ပင်လာတာရှိပါတယ်။ဒါကလည်းသူတို့နိုင်ငံရောဂါကူးစက်မှုအခြေအနေအတိုင်းအတာတစ်ခုထိထိတ်ချုပ်လာနိုင်ပြီဆိုတဲ့အချက်ကဒီပြည်ပတွေကိုဆိုးဆိုးဖို့အတွက်ဒါတွေကသူတို့မှအသိရှိပါတယ်။ပိုးတဲ့ခါမှာလည်းမနိုင်ငံကူးစက်ပေးနိုင်ငံတွေလည်းပါပါတယ်။
လက်ရှိမှာကိုဗစ်ကာကွယ်ဆေးကိုဘယ်သူတွေကိုဦးစားပေးထိုးနေသလဲဆိုတာတော့သူကမပြောပေမဲ့ပြည်သူအလုံးကိုဆေးရတဲ့အပေါ်မူတည်ပြီးအတုံးလိုက်ထိုးပေးသွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဆေးအနာတိမ့်လိုက်ပြီးတဲ့နောက်ဆရာဝန်တွေဆေးဝန်ထမ်းတွေတော်တော်များများရုံးမတက်ပဲအနာဖီဆန်နဲ့ CDM လို့ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲဒီထဲမှာကိုဗစ်ရှိမရှိစစ်ဆေးပေးနေတဲ့ဆေးသုတေသနဦးစီးဌာနနဲ့ဆေးရုံတွေလည်းပါဝင်ကြပါတယ်။အခုဆိုကိုဗစ်တက်ခွဲနမူနာစစ်ဆေးတဲ့ပမာဏတိတိသသာလျော့နေသွားကြတာမှာအာနာမသိငင်ကတနေ့ကိုတောင်းကနန်းရှိကြတာကနေအခုဆိုနေ့စဉ်စစ်ဆေးတဲ့တက်ခွဲနမူနာကထောင်ကနန်းပဲရှိပါတော့တယ်။ဒေါက်ခင်ခင်ကြီးကတော့ကိုဗစ်စစ်ဆေးတဲ့ပုံစံကိုပြောင်းလိုက်တာကြောင့်လို့ပြောပါတယ
်။အရင်တော့1000ကျော်လုံးနိုင်တယ်ခု1000ကျော်ဆိုကျွန်မတို့ရဲ့ testing policy ကလည်းကြောင်းတော့လို့ဖြစ်ပါတယ်။အခုလက်ရှိအခြေအနေမှာဆိုကျွန်မတို့ဒီကားတွေ truck ကအပေါ်မှာကုန်ကားတွေစကားသမားတွေပဲရတယ်ဒါမျိုးတွေကိုစစ်ဆေးတာတွေမရှိတော့ဘူးဖြစ်လို့ရှိရင်အင်းပေါ့နော်ခီးသွားတဲ့ပြည်ရင်းခီးသွားလေးနဲ့သွားတဲ့သူစစ်တာမရှိတော့အဲ့အဲ့စစ်နဲ့စစ်တဲ့ testing protocol ကပြောင်းလိုက်တဲ့အတွက်ကြောင့်မို့ဒါကငွေက1000ဝန်းကျင် 9000 1800အလောက်ရှိနေတဲ့အတွက်ဒါဆိုရင် testing protocol ပြောင်းလိုက်လို့ဒါ test လုပ်တဲ့ပမာဏကနည်းတယ်လို့ပြောလို့ရပါတယ
်ပြောသွားတဲ့အထက်က NHL ကတော့အမျိုးသားကျန်းမာရေးဓာတ်ခွဲခန်းဖြစ်ပါတယ်မြန်မာနိုင်ငံနောက်ဖက်ချမ်းနဲ့ထိဆက်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းဟာစိုးရိမ်စရာကောင်းလောက်အောင်ဖြစ်နေသလိုအရှေ့တောင်ဘက်နဲ့ထိစပ်နေတဲ့ထိုင်းနိုင်ငံမှာလည်းနေ့စဉ်ကိုဗစ်အတီးပြုလူနာထောင်ကနန်းရှိနေပါတယ်ဒီလိုအခြေအနေမှာမြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေဘက်ကနေပြန်ပွားကူးစက်မှုရောက်မလာအောင်ဘာတွေပြင်ဆင်ထားသလဲဆိုတာနဲ့ပတ်သက်လို့လည်းဒေါက်ခင်ခင်ကြီးကအခုလိုပြောပါတယ
်လက်ရှိအခြေအနေမှာတော့ relief site နဲ့ဝင်ရောက်မှုကဆိုတနေ့ကို200ဝန်းကျင်200ကျော်ကျော်လောက်ရှိပါတယ်အဲဒါဆိုတော့အဲ့ဒီမှာတော့တွေ့ရှိမှုပိုတွေ့ရှိမှုနှုန်းကတော့တရခိုင်နှုန်းအောက်ပဲရှိပါတယ်ဆိုတော့ပြီးခဲ့တဲ့ဒီအိန္ဒိယမပိတ်ခင်အောင်ဆိုရင်တော့အိန္ဒိယ flight နဲ့လာတဲ့သူအဲ့လေယာဉ်ပေါ်မှာ82ရောက်မှာတော့15ရောက် positive တွေ့တဲ့6ရောက်ခိုင်နှုန်းတော့အဲ့ဒါတော့ positive တွေ့ပါတယ်နောက်ပိုင်းတော့အိန္ဒိယကနေပြီးတော့အိန္ဒိယနဲ့ပင်လယ်ဒေ့ရှ်နေပြီးတော့အဝင်တွေကိုပိတ်လိုက်တယ်နောက်ခဲ့တဲ့နှစ်ပတ်အတွင်းအဲ့ဒီနိုင်ငံတွေကိုသွားခဲ့ဦးတဲ့လူတွေကိုဒီဝင်ဝင်ပိတ်လိုက်တဲ့အတွက်ကြောင့်တော့ဒါတော့တိတ်သွားဟိုတိတ်ကူးကမ်းအများကြီးတော့တွေ့ရတာမျိုးတော့မရှိပါဘူးတိုင်းကလာတယ်လေနဲ့လာမယ်ဆိုရင်တော့လေမှာလေနဲ့လာတဲ့သူတွေရဲ့ဒီ procedure အတိုင်းမှာပဲဒါတော့เนาะရေပြင်းလာတဲ့သူတွေဆိုလို့ရှိရင်အခုမြောက်ရဝင်နေဝင်နေအရင်တော့ဆိုတနေ့ကို900ကျော်600ဝင်နေအခုနောက်ပိုင်းဆိုတော့တနေ့ကို200ပဲတန်းတက်ပြီးလက်ခံတယ်လက်ခံတဲ့သူတွေကိုစနစ်တကျလက်ခံတယ်လက်ခံပြီးတော့ဟို test ဖြစ်တယ်
ကျမရေးဝန်ကြီးဌာနရဲ့မေလ14ရက်နေ့ည8:00ထုတ်ပြန်ကြရာတနိုင်ငံလုံးတက်ခွဲနမူနာ2219ခုကိုစစ်ဆေးတဲ့ထဲကကိုဗစ်အတီးပြုလူနာ31ယောက်ရှိပါတယ်မြန်မာနိုင်ငံမှာစုစုပေါင်းအတီးပြုလူနာက 34,335 ယောက်ရှိပြီလို့ဒီကနေ့ည8:00 MRTV သတင်းမှာပြောသွားပါတယ်ခင်ဗျာ
မြန်မာနိုင်ငံကကိုဗစ်အခြေအနေကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းရောက်မြန်မာတို့ချို့ကိုဗစ် -19 ကူးစက်ခံရတဲ့အကြောင်းကိုလည်းပြောပြပေးကြပါတယ်ကိုဗစ်ကရောဂါတတိယလှိုင်းကူးစက်ဖြစ်ပွားနေတဲ့အိန္ဒိယချင်းထိုင်းနိုင်ငံကဘန်ကောက်မြို့တော်နဲ့စမုတ်ပရာဂန်ပြည်နယ် Nuntapuri Pinere Mashijare, Nyama Shibyang Lota, Yaganati, COVID 19 Yoga Kusakani Zayabare, Alo the Mari Tama Yoga Pitago Tomabiovene, Doro De De Kuda Nizara Leshirelu, Alo the Maya Sayani Zuga Biobare, Tining Yanga, Nyama Shibyang Lodari Ja, COVID 19 Kusakaniare Achiniguro, Tain Chesai, Viewing Yama Vindrin up Mae Maga, the Rin Bebo Tavare.
โควิดเตียหลายกู้เสร็จนี่แหละไทยနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမအများပြနေထိုင်လို့လုပ်ကြနေကြတဲ့ဘန်ကောက်စမုတ်ပရာကန်နွန်ထပူရီစတဲ့ပြည်နယ်တွေမှာတော့ကူးစက်မှုအများဆုံးဖြစ်နေပါတယ်။ရာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေလည်းကိုဗစ်ကပ်ရောဂါကူးစက်နေတယ်ဆိုပြီးထိုင်နိုင်ငံကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်တွေမှာတွေ့ရပါတယ်။ဘန်ကောက်မြို့ ပြောတဲ့အတွက်အဲ့ဒီနေရာတွေကိုအရေးပေါ်ပြီးပိုးသက်ဆေးဖြန်းတာတွေကိုလှုပ်ဆောင်နေကြပါတယ်အဲ့ဒီတုံးနေရာကပိုးထွေးလူနာအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ကူးဆက်သူအများစုဟာနေတစ်ခုတည်းမှာပဲစုပြီးနေကြသူတွေအလုပ်တစ်နေရာထဲမှာလုပ်ကန်နေကြသူတွေဖြစ်ကြပါတယ်တချို့မြန်မာနိုင်ငံသားတွေထဲမှာဆိုရင်တမိသားစုလုံးကလေးငယ်တွေပါမကျန်ကူးဆက်နေကြကြောင့်ပိုးထွေးလူနာတွေနေထိုင်ရ
โอ้แต่สีแชมป์บีแต่สีเรื่องนี้จะอะไรเลยสิบาร์เลยไทยในงานเย่กูเสมอมีอาตุนี่อะไรมาเนี่ยมาช่วยเจ้าลูกตาหรือกูเสนอเรื่องเช่นนี้กูรอช่วยเจ้าลูกจะมาคุยกันยังไงโอกาสถ้าอู่อ่างจะว่าคุยลูกเปล่าเปล่าเลยเดี๋ยวจะรอจะมาดูอันนี้ตั้งเก้าสมุปรกรรมเนี่ยอันนี้มันทำดีจะมาแล้วน้าหูกูเสมอน้องน้าเนี่ยลูกตุ้ดจะมาอยู่ที่ไหนกูได้ช่วยนี่ได้เลยเอ็นยาร์ที่เช่นนี้เขาเป็นยังไงบางทีอย่างนั้นไม่ใช่ที่ทำเลย ชุมชนพวกนี้ในที่ต่างๆที่เราอยู่ในชุมชนส่วนใหญ่ก็เนาะแล้วท่านนั้นต้องไม่มาเลยชุมชนนี้ดูจากเลยเป็นอย่างที่ทุกคนเจอเสียงออกมาลูกตาดีกูเสียงดีเลยคุณเราเลยที่เราดูว่าเด็กนี่มันยากเนี่ยเลยชุดเสียงเนี่ยอะไรอยู่ชุดพวกนี้จะมีวันเนี่ยแต่มาลูกตาดีเราเป็นที่มีสติดับไปในรูปจานี่เลยนี่มาลูกตาดีกูเสียงดีสุดเลยมีอะไรมาเราตัวเอ๊ะตั้งตัวทุกคน
ไทยนั่งเงี้ยมาคุยทุกที่อะไรกูเสกเหรอเงี้ยเลยสมมติสังคมปีนี้ก็ปีนี้ก็ทุกที่เสียงดีมาลูกๆกันนี่เลยเนี่ยมาลูกตาไม่ได้สิการนี่สาดเป็นกูเสกเหรอวะอันนี้จะเข้ากันเลยเท่านี้ที่สิเลยลูกตาไม่ได้กูเสกขังเงี้ยวะเลยคุยพี่นี่เลยแต่ที่อะไรมาเลยเนี่ยมาเนี่ยเงี้ยชื่อเจ้าลูกตาไม่ได้กูเสกนี่ละพี่ป้าเลยลูกๆจะตีจุลูน่ะมีอาจุบ้าไทยลูกอยู่เลยพี่เป๋แม่กูเสกมึงน้องยอดเต๋อสมมุนน้องมาไม่ได้นี่ละเ
ကျွန်တော်တို့အမြင်ကတော့ဒီပထမလမ်းကြီးပြဆိုင်နဲ့ဆိုင်ဒီဒီကံကျွန်တော်တို့ပို့ပြီးအထူးပြုတဲ့အနေနဲ့အနေထားမှာရှိတယ်ဆိုတော့ကျွန်တော်တို့သုံးသပ်တယ်။ဒါကြောင့်လည်းဆိုတော့ဒီဒီကံဖြစ်ပေါ်လာတဲ့ဟာကဟိုဒီပြဆုံးမှုနဲ့လည်းညှင့်တက်လာတာကိုကျွန်တော်တို့တွေ့ရတယ်
။အတီးပြလူနာနေ့စဉ်ထောက်ချီတိုးနေတာကြောင့်ကိုဗစ်တတိယလိုင်းကိုထိန်းချုပ်နိုင်ဖို့လဲထိုင်းအစိုးရကတင်းကျပ်တဲ့စည်းကမ်းချက်တွေထုတ်ပြန်ထားပါတယ်။နောက်ကြနေ့မှာကိုဗစ်အတီးပြုလူနာသစ်2000ကျော်နဲ့သေဆုံးသူနောက်ထပ်30တိုးတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာအတီးပြုလူနာစုစုပေါင်းကတော့96000ကျော်ရှိပြီးသေဆုံးသူစုစုပေါင်း948ယောက်ထက်မနည်းရှိပါတယ်ရှင်
။မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကစီရီယံလှုပ်ရှားမှုကနေလက်နက်ကင်မှုဆုံးဖြတ်ခဲ့သူအကြောင်းအမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ဆီယနာသိမ်းမှုနဲ့စေုပ်ချုပ်ရေးကိုစန့်ကျင်ကန့်ကွက်လှုပ်ရှားလာကြတဲ့သူတွေပေါ်စစ်တပ်ကနေအင်အားအလုံးရင်းသုံးဖိနှိပ်နှိမ်နင်းတာတွေလှုပ်လာခဲ့ပြီးတဲ့နောက်တက်ကြွလှုပ်ရှားသူအများအပြားနယ်စပ်တိုင်းရင်းဒေသတွေကိုထွက်ပြေးတိမ်းရှောင်ကြပါတယ်။နောက်ဆီယနာရှင်ကိုလက်နက်ကင်ကြီးနဲ့ဆက်ပြီးတော့တော်လှန်မှုဆုံးဖြတ်လာကြတာတွေလည်းရှိလာပါတယ်။ဒီထဲမှာတော့ဆေးဝင်တဲ့အင်ဂျင်နီယာရှေ့နေစသဖြင့်နယ်ပယ်ပေါင်းစုံကစီရီယံလှုပ်နေကြတဲ့သူတွေတက်ကြွလှုပ်ရှားတဲ့လူငယ်တွေလည်းပါပါတယ်။သူတို့ဘာကြောင့်အခုလိုလက်နက်ကင်တော်လှန်မှုအထိဆုံးဖြတ်လာကြတာပါလဲ။ဘလို့အရာတွေကသူတို့ကိုစိတ်ဆော်ခဲ့ပါသလဲ။စီရီယံလှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့အခုတော့တိုင်းရင်းသားလက်နက်ကင်ဒေသတစ်ခုမှာစစ်ရေးတင်နန်းတက်ရောက်ဖို့ရောက်ရှိနေတဲ့ဒမ်နိုးလိုင်းကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာနားဆင်ပါရှင်။
ကျွန်တော်လိုင်းကအခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီစစ်အုပ်ချုပ်ရေးကိုလက်မခံနိုင်ဘူးဆိုပြီးတော့အစောပိုင်းကတော့ဒီအကြမ်းဖက်တဲ့နေနဲ့စီဒီအမ်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတရားလိုသိရပါတယ်ဆိုတော့ဘယ်အချိန်မှာအခုလိုဒီလိုနေဆက်ကိုထွက်ဖို့အတွက်ဆုံးဖြတ်လိုက်တယ်လဲအစောပိုင်းကတော့ဘာလို့လှုပ်ရှားခဲ
ကျွန်တော်ကလည်းပြန်ခေါ်ကြတယ်ကျွန်တော်လည်းပြန်ခေါ်တဲ့လူတွေကိုကျမတို့ကရုံးပြန်မတက်တဲ့ခါကျတော့သူတို့ကဖမ်းဖို့ထိလုပ်ကြတာပေါ့နော်တချို့လူတွေဆိုလည်းပါသွားတဲ့ဟာတွေကရှိနေတယ်အခါကျကျမတို့ကဖမ်းမဲ့စင်းထဲမှာလည်းပါနေတယ်ဆိုတော့တတိယရလို့ပေါ့နော်တတိယတော့ကျွန်တော်တို့တစ်ဖက်ကိုထွက်လာတာအဓိကဖမ်းမဆောင်ကြတော့မဆုံးဖြတ်ရသေးတစ်ဖက်ရောက်တဲ့ခါကျမှကျမတို့ဆုံးဖြတ် ူအစောပိုင်းကတော့ဒါပထမအဆင့်တိတ်ဆောင်တဲ့အဆင့်ပေါ့တွားရင်လည်းမ
ဟုတ်တယ်ဟုတ်တယ်ရှင်ဟုတ်သူတို့ကဖိုင်းရင်လည်းဒီတိုင်းဖိုင်းယုံပြီးတော့ထောင်ထဲထိတ်ထားယုံနေဆိုရင်တော့ကျမမကြောက်ပါဘူးဒါပေမဲ့သူတို့ကဖိုင်းတဲ့လူတွေကလည်းသူတို့နှိမ့်ဆက်တယ်နှိမ့်ဆက်ပြီးမှသူတို့ပြေးဆင်းနေတဲ့အဝစားတွေထိကျမတို့ခုမြုံမှဖြစ်နေတဲ့ဟာပေါ့နော်အဝစားတွေကြသူတို့မိဘတွေထိပြန်ပို့ပေးကြတယ်အဲ့လိုမျိုးတွေထိဖြစ်တဲ့ခါကျတော့ကျမတို့ထပ်ပြေးရတာပေါ့ကိုမင်းကလေးတွေဆိုတော့သူတို့ကမယုံရအောင်လေနော်ဘယ်တော့ဖြစ်လို့မလဲမင်းကလေးတွေဆိုပို့ဆိုးနေတာအဲကြောင့်ကျမတို့ကဖားမခံချင်ဘူးအကြောင်းကျမတို့ဖမကြတော့ထပ်ပြေးချင်ုံတော့ပဲကျမတို့လုံချုံရေးအတွက်ထပ်ပြေးတာတခုသေးပဲရောက်မှပဲဆုံးဖြတ်ချက်ချတာဟုတ်
အဲ့တော့အစောပိုင်းတော့ဒိန်းရှောင်းနေနောက်ပိုင်းမှာတော့ဆုံးဖြတ်လိုက်တယ်ဆိုတော့ဘယ်လိုအကြောင်းကြောင့်နောက်ဆုံးဒီလိုဆုံးဖြတ်ချက်ချဖြစ်သွားတာပါလဲ
ဟုတ်ကဲ့အာနာရှင်စနစ်ကိုကျမတို့ဒွန်းနံဖို့အမြင့်ဖြတ်တဲ့ဒီဒွန်းနံတဲ့နေရာမှာဘောနော်ကျမတို့တိုင်းသားလက်နက်ကန်ပြောင်းနေကျမလည်းပါဝင်ချင်တယ်ကျမလည်းအနာကမှာကိုအာသားသမီးတွေချီပေါ့နော်ဒီကလုတ်ခဲ့ဖို့လဲဆိုတာလည်းဖြစ်စီချင်လို့ပဲပြီးတော့ကျမတို့ငငယ်တော့ဆိုတော့တအားခံပြရတယ်နော်တအားငငယ်တော့ဆိုတော့ဒီစစ်တပ်အုပ်ချုပ်မှုလက်တွေ့ခံစားရတယ်အဲကြောင့်ကျမစိတ်ထဲမှာအရင်ကတည်းကအခံပြနေစရာရှိပြီးသားပြီးတော့ကျမတို့တိုင်းသားစီလုံးငင်ဟေးလေးလည်းတခုအခွင့်ကောင်းရသွားတာပေါ့ဒီသူကအာနာတင်းလိုက်တခါကျတော့အဓိကတော့ဒီအမိဖြတ်တဲ့နေရာမှာတောင်းတနေရာနဲ့ပါဝင်ပြီးချင်းလဲကျမလုံနိုင်တာလည်းအများကြီးမရှိပါဘူးဒီလုံနိုင်လေရလေးတော့လုတ်ချင်လေအဲစိတ်ခုတည်းကြောင့်သာဟုတ်
ဟုတ်ကဲ့တန်တို့လိုင်ရတကယ်တမ်းကျတော့ကျန်းမာရေးစီဝင်တန်းတယောက်ပေါ့နော်စီဝင်တန်းတယောက်ကနေတော့မစီဒီယမ်လုတ်တယ်ဆိုတော့တကယ်တမ်းဆိုစီဝင်တန်းတယောက်ဆိုတာကစေယုံစေခန်းနေမှာအလုံးလုံးနေရမယ်အစားအခုလိုမျိုးဒီလက်မှတ်ကင်ပြီးတော့တိုက်ရမယ်အချိန်ဤထိဘယ်လိုຢာတွေကတွန်းပို့ခဲ့လို့ပြောနိုင်မလဲ
ဟုတ်ကဲ့ကျမတို့ဒီကျမအလုံးလက်တအားချစ်တယ်အရန်လက်ကြိုက်တယ်ကျမအကြိုက်ဆုံးအလုံးလက်ချစ်တယ်ဒါပေမဲ့ဒီစီအနာရှင်ရဲ့လက်အောက်မှာတော့ကျမလုံးဝအလုံးမလုပ်ချင်ဘူး။ဒါဆိုငယ်တော့ကတော့ကျမဒီစီပိုင်းမှာကျွန်တော်နံပါတ်7မကောင်းတာတခုဆက်ဆံမရလေ။ငယ်မှာအကုန်လုံးအစုံမချပေးနိုင်တာတခုကျမတို့ဘိုင်းနိုင်လဲပါတာ၊ခေါင်းကိုင်လဲပါတာ၊ဘာဖက်ချစ်ချစ်ပါတာတွေပဲတောက်နေရတယ်။ပြီးတော့ကလေးမွမွေးနိုင်လို့စေယုံပေါ့ပို့ရင်လည်းအချိန်မီလို့နားမှာတည်တဲ့လူတွေကလည်းတလူပုံရှိတယ်ဗျနော်။ကျမတို့အဲ့တော့ဒီစစ်တပ်ကိုကိုယ်တိုင်ခံစားနေတဲ့ခါကျတော့ကျမတို့ရဲ့လက်အောက်မှာလုံးဝမလုပ်ချင်ဘူးပြီးတော့ကျမကနိုင်ငံရေးလည်းအများကြီးနားမလဲဘူးဆိုတော့ကျမလုပ်ပေးနိုင်တာဘာမှမရှိဘူးဒါပေမဲ့ CDM ကျမလုပ်ပေးနိုင်တဲ့တစ်ခါအထူးရောက်ဆုံးက CDM ပဲဖြစ်တယ် CDM ကျတော့လုံးဝလည်းမပြတ်ချင်ဘူးအဲတော့ကျမဒီ CDM ကျမလုပ်နိုင်တဲ့အရာနဲ့လုပ်ပေးတာဖြစ်ပါတယ်
CDM နဲ့လေဗမာပြည်ထဲမှာဒါအချိန်တော်တော်ကြာကြတော့ရှိနေသေးတာပေါ့နော်မတိတ်ချောင်းနေသေးတော့ CDM လှုပ်ရှားမှုတွေမှာတော့တခြားလုံးပါခဲ့တယ်လို့အစောပိုင်းပေါ့ပြောလို့ရမှာပေါ့
ဟုတ်ကဲ့ရှင်ပါခဲ့တယ်ရှင်ဟုတ
်အဲ့တော့ဒီစစ်တနန်းနေပါလေတင်ပြီးသွားခဲ့ပြီဆိုလို့ရှိရင်တော့ဒါကဒီချိန်မှာဒီရာကိုလုံးမဖြစ်နေဆိုတာကြောင့်မလို့ဝင်လုတဲ့သဘောပဲလားနောက်ပိုင်းကိုရည်ရှိလို့အပ်လို့ရှင်ဆက်လုပ်သွားမှာမျိုးလားဘယ်လိုမျိုးစဉ်းစားချက်ချိန်ရလဲ
ဒါကြီးရှိတော့ဆက်လုပ်မှာမဟုတ်ဘူးရှင်ဟုတ်ဒီအခုလိုအပ်နေလို့လုပ်တာဘောနော်ကျမတို့ဆိုတော့တကယ်လို့လက်နဲ့ကင်တင်လဲကင်နေဒါမှမဟုတ်ကျမတို့စာမရေးဝန်တန်းဆိုတော့ medical cover team မှာလည်းပါလို့ရတယ်တစ်ဖက်ပါလို့ရတာဘောနော်အဲကြောင့်ကျမတကယ်လို့ကျမတို့အနိုင်ရတဲ့ခါကျရင်ကျမဒီရနဲ့အဆင်မလုပ်ပါဘူးကျမအလို့ပဲပြန်ဝင်ဖို့စဉ်းစားထားတယ်ဟုတ
်ဆိုရမှုရောမရှိဘူးလားနောက်ကိုကိုတိုင်းလဲဒါလက်နဲ့ကင်ရမယ်ဆိုတဲ့အနေအထားမျိုးဖြစ်လာတဲ့ခါကျတော့လေဒီပေါ်မှာကြောက်တာမျိုးဆိုရင်နာမျိုးနောက်မိသားစုအတွက်ကောဆိုရင်နာမျိုးရှိတာ
ဟုတ်ကဲ့ကျမတို့မိဘတွေကကြတော့ခီးတင်းထဲမှာကြံခဲ့တာဆိုတော့ကျမနည်းနည်းတော့မိဘတွေတက်တော့ဆိုးရင်လည်းကျမတို့လက်နဲ့ခိုင်လေဆိုကြရအနည်းနဲ့များတော့တွေးစွန့်တော့မှာ
ဒါမဲ့ကျမတို့ကမလုံလို့မရဘူးဘောနော်ကျမတို့မလုံရင်ဒီကြောက်စရာပဲကျမတို့နိုင်နေတယ်ဆိုတော့ပြတော့မှလွတ်လာရရရတော့မှာမဟုတ်ဘူးကျမတို့လိုချင်တဲ့ဒီမိုကရေစီပဲတော့မှရမှာမဟုတ်ဘူးဆောင်းကျမတို့ဒီကြောက်စီချဲနေလေရုံးထပ်ပြီးတော့ကျမဆုံးဖြတ်လိုက်တာဖြစ်တယ်ဟုတ်ကဲ့
အဲ့တော့အခုဒါလက်နက်ကင်တော်လန်မှုနဲ့ဆက်လုပ်မယ်ဆိုရဲဟာအခုတော့ကြာသွားပြီပေါ့လေဟိုအစပိုင်းတုန်းကတော့ဒါအကြမ်းမဖက်တဲ့နီးနဲ့စီဒီယမ်လှုပ်ရှားမှုအပါအဝင်လမ်းမထွက်ဆန္ဒပြတာနောက်တခြားပေါ့နော်ဒီအာနာရှင်ကိုစန့်ကျင်တဲ့ပုံစံမျိုးစုံနဲ့လှုပ်ရှားကြတယ်ဒါမဲ့ဟိုလာရီနဲ့ချီပြီးကြာလာတဲ့အခါမှာဖိနှိပ်မှုတွေဖြစ်လာတော့သူအီးသွားပြီလို့လည်းတချို့ကပြောကြတယ်လမ်
ဆိုပိုင်းဟိုဆောင်ခဲ့တဲ့ဒီအကြံမဖတ်တဲ့နီးနဲ့မဟုတ်တော့ဘဲနဲ့အခုကလက်နက်ပါရတော့မယ်ဆိုရယ်စဉ်းစားချက်ပေါ့နော်ဒါကဟောတကယ်ပဲဒီလှုပ်ရှားမှုကိုအောင်မြင်နိုင်မယ်လို့ယုံကြည်ထားသလားဒီအပေါ်မှာဟောကိုဘယ်လိုထင်လဲဆိုတာပြောပြပေးပါလားဟုတ်ကဲ့ရှင့်အခုကျမတို့ဒီလှုပ်ရှားမှုပေါ်မှာအောင်မြင်နိုင်လိမ့်မယ်လို့ကျမယုံကြည်တယ်ပြီးတော့မနိုင်မချင်းလည်းကျမတို့တိုက်ခိ
ဒီလိုမှတွေ့အေးမှာမဟုတ်ဘူးအဆုံးတိုင်းသွားမယ်မနိုင်မချင်းဟာတိတ်မှာမလို့နိုင်ကိုနိုင်မယ်လို့ကျွန်မယုံကြည်ထားတဲ့ဟုတ်ကဲ့တချို့ကတော့ပြောကြတာရှိတယ်သူပညာရှင်တချို့ကပါရံပေါ့နော်ဆိုပန်ရတာလူလူလှူရှာမှုကနေပြီးတော့မှလက်နက်ကင်ဒေါ်လာကြီးပြောင်းသွားလို့ရှိရင်ငငယ်ကြီးရီမန်းချက်တွေပြတ်သွားနိုင်နေ
လနဲ့ကင်တော်လိုင်းကလက်တွေ့မကြဘူးမတိရောက်နိုင်ဘူးဆိုရပြောဆိုမှုတွေလည်းရှိတယ်။ဒါနဲ့ကိုယ်တိုင်ကတော့ဘယ်လိုထင်လဲဒီပေါ်မှာ။ဟုတ်အခုကကြတော့ရုပ်ကိုယ်တိုင်ကနိုင်ငံဥပဒေဆိုတာဘာမှမတော်မသိတော့ဘူးပြီးတော့အခုကျမတို့လက်တွေ့မှာကြတော့အချမ်းမဖက်တဲ့နီးနဲ့ကျမတို့ဆုတ်ရှားတဲ့ချိန်မှာတို့ကဖြူးမဆိုင်ဘူးတို့ကလည်းဖက်မှဆုံးအချမ်းလာဖက်တဲ့ခါကျကျမတို့ဒီလက်န ကြောင့် ကျမတို့ ဒီရေးချက်ချင်ဟန်နေလို့ကျမဖေးအထင်နဲ့ဟုတ် ကျမတို့ ဒီတိုင်ပွဲရကြာရင်လဲကြာမယ်ဘလို့ဘာလို့လဲဆိုတော့အခုဖက်ကလဲချွင်းရင်တည်တယ်ဆိုတော့လေ သူတို့ကလဲလူလူနဲ့အလျှော်ပေးမှာမဟုတ်ဘူး ကျမတို့ဖက်ကလည်းအလျှော်ပေးမှာမဟုတ်ဘူးဆိုတော့ကြာတော့ကြာနိုင်လေဒါနဲ့ကြာရင်လည်းနိုင်ကိုနိုင်မှာဒီတော့ကျမတို့လူငယ်တွေကအများအားသွေးမအေးဖို့လိုတယ်ကျမတို့အများအားစည်းလုံးနေဖို့လိုတယ်တိုင်းသားတွေကခုစွန်တော်တော်များများစည်းလုံးနေကြပြီဒါတို့မျိုးစုံနဲ့တွေ့ခွေးမှာဒါကျမတို့မယုံဖို့လိုတယ်ချစ်ချစ်လေးလေးနဲ့စည်းလုံးဖို့အဓိကလိုအပ်တယ်လို့ကျမမြင်နေဟုတ်ကဲ့
တယ်လို့ကိုယ်တိုင်ဆိုရင်ဒါအမျိုးသမီးတရားအလူငယ်တရားဖြစ်တဲ့အခုလှုပ်ရှားမှုမှာလေဒါပြည်တွင်းမှာစပြီးတော့ဒီဆင်နာရှင်စံကြီးလှုပ်ရှားမှုတွေပေါ်ပေါက်လာကြတဲ့အမျိုးသမီးတချို့လှုပ်ရှားတဲ့သူအများကြီးတွေ့ရပါတယ်စီဒီယံလှုပ်ရှားမှုမှာပဲဖြစ်ဖြစ်ဒီလမ်းမတော်ထွက်ဆန္ဒပြပွဲတွေမှာပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဒီမှာအခုဒီလိုထွက်လာတဲ့အခါမှာလေလက်နက်တိုင်းမယ် ချင်းအဖြစ်ပြောရမယ်ဆိုတော့အမျိုးသမီးတွေကပြောတယ်ပြောတယ်ဆိုတော့ဒီအချိန်လာတယ်ဆိုတဲ့ချိန်မှာသူတို့စိတ်ထဲမှာနိုင်ငံတက်ဘလောက်ထိခံပြင်းစိတ်ရှိတယ်လဲကိုယ်နိုင်ငံဘလောက်ထိချစ်တယ်လဲဆိုတာကျွန်တော်တို့ကောင်းကောင်းသိရပါတယ်ဒီအမျိုးသမီးတွေကဒီမှာပါဝင်ချင်းအဖြစ်ပေါ့နော်တခြားလူတွေလည်းသူတို့ကြည့်ချင်အဖြစ်စိတ်အားထက်သန်စေတာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီအမျိုးသမီးတွေတောင်မှလုတ်သေးတာပဲဆိုတော့စိတ်နဲ့ channel လူတွေကလည်းအားဖြစ်စေတယ်လို့ကျွန်မမြင်တယ်ဟုတ
်ဆိုတော့ဒီလိုမျိုးသမီးတွေပါဝင်တဲ့အတွက်ကြောင့်မလို့ဒီလက်ရှိသွားနေတဲ့ရည်မှန်းချက်ပေါ့ဒီဆရာနာရှင်စနစ်ပြတ်သုံးရေးဆိုတော့အခုလူလူတွေပြောနေတဲ့ဒီရည်မှန်းချက်ပြည့်မီဖို့အတွက်သူတို့ပါဝင်နေဆိုတာကဘယ်လောက်အထိအရေးကြီးတယ်လို့ထင်လဲ
ဒါကအမျိုးသမီးတွေပါဝင်ချင်အဖြစ်ကျွန်တော်တို့ဒီအမျိုးသမီးတွေကလည်းပထမအနေနဲ့ကျမတို့ဒီနိုင်ငံကိုအုပ်ချုပ်နိုင်တယ်အမျိုးသမီးတယောက်အနေနဲ့လည်းစမ်းဆောင်နိုင်တယ်အမျိုးသမီးတယောက်ကဒါလေးဒီလောက်တို့လည်းတကယ်တက်သိရှိတယ်တို့လည်းစမ်းဆောင်နိုင်တယ်ဆိုတာအဓိကတို့ကပြပေးတာပေါ့နော်ကျမတော်များများဒီဒီစစ်ကြောင်းလေးမှာဆင်းတဲ့အမျိုးသမီးတွေတော်များများလည်းဦးဆောင်နေတာသိရပါတယ်တို့ဟာဆင်းလဲတက်သိရှိကြတယ်စမ်းသပ်ရှိတယ်ဆိုတာတို့ပေါ်ပြတာရှိပါတယ်
ကုလိုအချိန်ပေးပြီးတော့ခက်အချိန်ပေးပြီးတော့မှဖြေချပေးတဲ့အတွက်တကယ်ကိုကျေးဇူးတင်ပါတယ်နော
်အဆင်ပြေပြီပ
ါမခင်ကျွတွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသုံးခါကြုံခဲ့ရတဲ့အချိန်မှာ2020အာဏာသိမ်းချိန်ဟာမိပညာတိုးတက်နေတဲ့ကာလဖြစ်ပါတယ်။လူငယ်အများစုဟာစစ်တပ်အာဏာသိမ်းမှုကိုအွန်လိုင်းကရတဲ့မိပညာတွေသုံးပြီးတီထွင်ဆန့်ကျင်မှုတွေနဲ့တွန်းလှန်ဖို့ကြိုးစားနေတာတွေ့ရတယ်လို့ American စစ်တပ်စီးရေးအတွေ့အကြုံရှိတဲ့ Engineer ဦးစိုးရအောင်ကပြောပါတယ်။
ဒီကြီးကတော့ information age ဖြစ်နေတော့ information တွေကိုလွင်လွင်တကူရနေတော့ internet ပညာဖြက်လဲ information တွေကရပြီးသား YouTube တို့ဘာလို့ကြည့်လို့ရတော့information ကများတော့တာလည်းရှိတာတော့မနော် overload တဲ့ information ဒါပေမဲ့အခုခေတ်လူငယ်တွေကတော့ filter လုပ်နိုင်ပါတယ်ဘယ်ဟိုပညာသားပါပါနဲ့ဘယ်ကောင်အရေးကြီးတယ်ဘယ်ကောင်အရေးမကြီးဘူးထုတ်နိုင်တယ်ပေါ့နော်အဲ့တော့ဟို YouTube ကနေပြီးတော့ဘယ်ဟာတွေကိုအလုပ်လုပ်တယ်ဆိုတော့သူတို့ကြည့်နိုင်တယ် YouTube ကနေပြီးတော့ဘယ်နည်းဘယ်ပုံလေးတွေကformation tactic ပေါ့နော်ဟိုဟာဖွဲ့စည်းပုံဘယ်လိုနေလိုက်ရင်ဘယ်လိုပိုကောင်းမယ်ဆိုတာတွေသူတို့လေ့လာလို့ရတယ်ကြည့်လို့ရတယ်နောက်တစ်ခုကတော့ဟို psychology ဆိုင်ဘယ်လိုလို့ဒါမှမဟုတ်ရင် information အမှန်ကိုရပြီးတော့ဟိုဒီပြည်သူတိုင်းရင်းသားတွေပဲဘယ်လိုအတွေးခေါ်ရှိနေတယ်ဆိုတာတွေကချက်ချင်းဖလှယ်လို့ရတယ်ပေါ့နော် information ဖြစ်ဖြစ်နေတာကအဲ့ဒီအချက်လေးသုံးချက်နဲ့ပဲရှေ့ရောက်နေတယ်ပေါ့နော်ကျွန်တော်တို့ငငယ်တော့ကျွန်တော်လည်းနေပါသေးတယ် 88 တုန်းကဆိုရင်ဒါညနေလောက်မှအခုလိုမျိုးဗီဒီယိုရေးသတင်းတို့ပါတို့ရေဒီယိုကကြားရတော့သတင်းတွေကဟို3-5ခုလောက်နောက်ကျနေပြီအဲ့တော့ဘလို့ချက်ချင်းကိုပလန်တွေတို့ backup plan တွေပြောင်းရမယ်ဆိုတာမသိဘူးပေါ့နော်
တည်ဆုံးသွားတဲ့လူတော်တော်များများကလည်းခေါင်းကိုတနက်ထိပ်ခြေစံထိပ်ပြီးတော့တည်ဆုံးတာပါဆိုတော့ဒီအိမ်ခါမှာဒီခြေစံရဲ့အန်တရကိုကာကွယ်ဖို့အတွက်နာမည်ပညာရပါတော့ရှင်းပြပေးပ
ါဟုတ်ကဲ့အမျိုးကလည်းဂျုံတောင်းဂျုံခဲပေါ့နော်ဒီတည်ငြိမ်စွာသဘိမ့်မှောင်နေတဲ့လူတွေကိုခြေစံနဲ့ပြစ်တယ်ဆိုတာလည်းဘယ်နှတော့ example ရှာမှမသိဘူးပေါ့ဒီ cookie ကြီးကတော့ထုံးတယ်နိုင် YouTube တွေလည်းရှိနေတော့ဒီလူငယ်လေးတွေကိုပြောချင်တာမှန်ကန်တဲ့ information ကိုရှာလို့ရပါတယ်မှန်ကန်တဲ့ information ဆိုတာအဲ့မှာလက်တွေ့တွေ့နေရတာပဲအဲနောက်ဟိုmechanical engineer background တယောက်နေသူ material မှာဟိုဒီတန်တဲ့ပစ္စည်းမှာပေါ့နော်ဟို brittle နဲ့ductile ဆိုပြီးနှစ်ခုရှိတယ်တစ်ခု ductile ဆိုတဲ့သဘောကတော့အပူပေးလိုက်ရင်ပျော့တဲ့တန်တဲ့လိုဟာမျိုးပေါ့နော်နောက်တစ်ခုကတော့ဟိုမွားတယ်ပေါ့ချက်ချင်းပုတ်ကျလိုမျိုးကျိုးသွားတဲ့ဟာမျိုးပေါ့အဲ့လိုနှစ်ခုရှိတဲ့အခါမှာ ductile to ductile ပေါ့ metal to metal ကပေါက်နိုင်တယ်အဲ့မှာဗမာပြည်မှာဆိုတပုတ်နေတပုတ်တွေ့တယ်ဟိုအိုးလေးကိုကောင်းမိုးပေါ်တင်လို့တို့အဲဒီချို့ချို့အိုးလေးတွေရင်ပတ်မှာထဲလို့ဆိုအဲ့ဒါတွေကတကယ်တော့စိတ်မဖြစ်ဘူးမယူကြည့်မှကြည်ကြည်လိုက်ရင်ဒီမှာအရန်ကိုမာတဲ့ကက်အိုင်ယွန်ရှိတဲ့တန်ကြီးပေါ့နော်ဒီမှာတက်ဖက်ကတူတွေအသားတွေပါလေกินတဲ့တန်ပြားကြီးအဲ့တန်ပြားကြီးတောင်ရိုးရိုးတနက်သေးသေးလေးနဲ့ပြက်လိုက်တာပဲကြီးစံသေးသေးလေးနဲ့ပောက်တော့သွားတာပဲအဲ့တော့တန်တူတန်ကပောက်ဖို့များတယ်ဟုတ်နော်အဲ့တော့အဲ့တော့ science နဲ့ပြောမယ်ဆိုရင်တော့အဲ့ ductile to ductile လို့ဒါပိတ်ပြီးတော့မကောင်းဘူးအဲ့တော့ဘာဘလို့အောင်မြင်မှုတွေသိရတယ်လဲဆိုရင်အဲ့လိုပဲ YouTube မှာပဲလေ့လာရတာပဲဒီမှာတော့ဟိုကြမ်းမြင့်ခင်းနဲ့အုတ်ကျွလိုမျိုးပေါ့နော်အဲ့ဒါလေးတွေကိုဖြတ်သုံးလေးခုဖြတ်ဖြတ်ပြီးတော့ပတ်ပြီးတော့ဒီတနက်နဲ့ပြစ်ကြည့်တဲ့အခါမှာဟိုကြည်တော့ကြည်သွားတယ်ဒါပေမဲ့ကြည်စံအထည်တဲ့မရောက်ဘူးပေါ့နော်အဲ့တော့ဟိုဒီမှာတော့ဈေးချိုချိုအကောင်းဆုံးနဲ့လုတ်တဲ့ဟိုပေါ့ကျန်ရင်အပြားလေးတွေကိုဆက်ပြီးလုပ်တဲ့ဟာမျိုးပေါ့နော
်တကယ်တော့ခြေစံအတွက်အကာအကွယ်ပေးနိုင်ဖို့တိုက်ကျဉ်ံပြားတွေကိုသုံးနေရှိပါတယ်ထူတဲ့လေးလံတလို့ဈေးလဲချီးတဲ့အတွက်တာမန်လူတွေမသုံးနိုင်ပါဘူ
းဟိုတကယ်တော့စစ်တက်သေးတွေဒီဘက်ကစစ်တက်သေးတွေဘာလို့မှသုံးတာဆိုရင်တော့တလောက်လောက်တလက်မလောက်ရှိတဲ့တိုက်တေးနီယံပြားကြီးပေါ့နော်အရန်စီကြီးပါပေါ့အဲ့လိုမျိုးကြီးတွေရှိရနောက်ကထဲသွားရင်ရိုးရိုးလူလဲသွားလို့မရပါဘူး train လုပ်ထားတဲ့စစ်သားပဲနိုင်ပေါင်းများစွာလမ်းလျှောက်လာဆိုတော့ဒီကိစ္စဟိုဗမာပြည်သူတွေရဲ့အဲ့ဒါနဲ့မဆိုင်ဘူးပေါ့နော်ဈေးလဲကြီးတယ်အဲ့တော့အဲ့ဒီအတွက်ကိုနားလည်ရမှာအုတ်ကျလို့ဟာမျိုးကဒီ YouTube တွေပိုင်းမှာတက်တည်ပြထားတယ်ပေါ့နော်ဒီမှာခံနိုင်ရရှိချောင်းအဲ့ဒါတော့ဟိုပါပေါ့ information age မှာဒါလက်တွေ့သိနိုင်နေဟာပေါ့
internet လူမှုကွန်ရက်တွေပေါ်မှာတော့လူငယ်တွေဟာဥက္ကောင့်ကိုခြေစံမသိအောင်ခင်းချက်တဲ့ဒေဦးနဲ့အုံဆောင်ပြီးကာဝင်နေတာတွေ့ရတယ်လို့တချို့ကလည်းစက်ဘင်းချင်းရိုးကိုခွေပြီးခေါင်းဆောင်အုပ်ထုပ်ကိုဖန်တီးကြပါတယ်
Now, for my mallet to double me by the whole Sabine, which change you late that I have a banner for no pound one. I'm on a Jimbakara, Pionia, or Nelly Tabido advanced key on low line, so in the Chinese Leshibare, or Marehau, when Nelly Pio on Lubi Kongo Gare, Ponga Mubo, not Ado, Pugu Gawele, Nidea, Science Aya, a pin nine zone, Pubo.
แล้วตัวแทนโอเรียอะไรเขาเยอะทาราโรเช่นพักการาโรว่าใช่ไหมชาวบ้านนะที่เราเนี่ยที่อยากทาราไปเลยตอนนั้นตันดูตันเป่าทาไปโอ้ใต้ดินยังรู้เมดอมิโอมามาตลอดมาเราทูได้หามิโอมาขนาดยี่สิบเราตูยเซียนส์กันที่รู้สิเราแล้วโอเจอโรมิโอโอเจอปีอะไรโรมิโอครับปีละตอนนี้ได้ทาราโรกาบบ้านนะแต่จังโอเจอโรมิโอในเลเวนสักเพียงตรงว่าเซียนส์
ไซเอนซิสต์เนี่ยโหเรียนเนี่ยนี่โอเนี่ยเปลี่ยนไปเลยโอเนี่ยโหแบบปอมตัวไปเนี่ยเรียนเนี่ยลงอ่ะโหเมเดเรียเปียวอีกเว้นตัวละမျိုးป่ะเนาะถ้าถ้าไซเอนซ์เนี่ยตั้วปะตาละไอ้ตัวนั้นเราลงได้สง่าเนี่ยเน้นๆเลยเอาตัวเราไอ้นามเมจีเดวิดีโอตะคู่ป่ะเออทีนั้นเนี่ยเลเวลมาตัวเรียนเนี่ยไต่กวนไต่ได้ปုံซะอุปมาเปียละโอเคๆมาดุติยะตาวาไต่တော့ဟိုဘက်ကတော့တိတ်ထွက်ဟိုတိုင်เรียนကြီးပဲ
information kit phit information kit phit la information เนี่ย readily available phit la raw အမှားကိုချက်ချင်းပြင်နိုင်တာမျိုးဖြစ်ပြီးတော့ပဲ the right information เนี่ย ဘလို့ ဟိုပါ ပေါ့เนาะဒီကိုယ့်ရဲ့ area နည်းနည်းလေးမှာကိုယ့်ခန္ဓာကိုယ်ပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ကာနိုင်တဲ့ဟိုစီစဉ်ဘလို့တိုးတဲ့ဒီ basic science ပေါ့เนาะဒီလိုရှိတာပေါ့
ဦးသူရအောင်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြန်ဆက်ရအောင်ပါရှင်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတ ဒီမှာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတာကိုစန့်ကျင်တဲ့ငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံနှစ်နိုင်ငံစလုံးကရှုံချတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိလာတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရစ်ဘိန်းနဲ့မနေ
ဒီကနေ့ကတမကအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘဂနာနဲ့ထိုင်းဝန်ကြီးချုပ်တို့ဘန်ကောက်မြို့တော်မှာဒီကနေ့တွေ့ဆုံပါတယ်စစ်ကောင်းဆောင်ဟောင်းတို့ဦးဖြစ်တဲ့ဝန်ကြီးချုပ်ပရာယွတ်ချန်အိုချာဟာဆရာနာသိမ်းပြီးတော့အာနာရယူခဲ့သူဖြစ်တယ်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့ရင်းနှီးတဲ့ဆက်ဆံရေးရှ
ောင်းမစ်ဘဂနာကထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုပြောဆိုခဲ့တယ်လို့ထိုင်းဆိုရရဲ့ကြေညာချက်မှာပြောထားပါတယ်မြန်မာစစ်အာဏာသိမ်းကောင်စီကနေပြီးတော့ဖမ်းထားတဲ့ဂျပန်သတင်းတောက်ကိုစစ်ကောင်စီကနေပြည်နှင်တန်းပေးလိုက်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပြောဆိုလိုက်ပါတယ်။နှစ်နိုင်ငံကြားတန်တမာရေးချစ်ကြည်ရင်းနှီးမှုကိုပြတဲ့အနေနဲ့သတင်းတောက်ယူကီကီတာဆူမီကိုဆွဲဆိုချက်တွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကရုပ်သိမ်းပေးလိုက်တာလို့လည်းပြောပါတယ်။မြန်မာနိုင်ငံအတွင်းမှာအရေးပေါ်စားနပ်ရိက္ခာအကူအညီဒေါ်လာ၄သန်းဖို့ကိုဂျပန်နိုင်ငံကနေ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကနေတဆင့်ဒီကနေ့ပေးရလိုက်ပါတယ်။ဒါကတော့ဂျပန်သတင်းတောက်ကိုမြန်မာစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့တရက်ထဲမှာပဲဂျပန်နိုင်ငံရဲ့အကူအညီကိုဂျပန်နိုင်ငံကြားရေးဝန်ကြီးနဲ့ WFP တို့ကထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။အခုလိုမျိုးအရေးပေါ်အကူအညီတွေကိုပေးချိန်မှာပဲမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပေးဖို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုအမြန်ဆုံးလွှတ်ပေးဖို့ဆက်ပြီးတော့တောင်းဆိုနေပါတယ်။မြန်မာစစ်ကောင်စီကနေအကြမ်းဖက်နှိမ်နှင်းမှုတွေနေ့နဲ့ညပါအိမ်နေတဲ့အထိတရားလက်လွတ်ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်ဝန်ဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့အခုနောက်ပိုင်းမှာတော့တချို့တပိတ်ပွဲတွေမှာလူတွေပို့ပြီးတော့ပြန်များလာပါတယ်။လုံခြုံရေးတင်းကျပ်လာတဲ့ရန်ကုန်မြို့မှာလည်းယာနဲ့ချီတဲ့လူငယ်တွေဆန္ဒပြခဲ့ကြပါတယ်ရှင်။တောက်ကြညအတွက်နောက်ဆုံးရသတင်းကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပြီးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to